Of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ဧပြီလ24ရက်တောက်ကြနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကရောဂါတိုက်ဖျက်ရေးရန်ပုံငွေဒေါ်လာ10ဘီလီယံရရှိအောင်လို့နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေပရဟိတအလှူရှင်တွေအားလုံးကအလှူငွေထည့်ကြဖို့အတွက် G20 နိုင်ငံအဖွဲ့ကတောင်းဆိုလိုက်ပါတယ်။နိုင်ငံပေါင်း19နိုင်ငံနဲ့ဥရောပသမ္မဂတို့ကအစိုးရတွေပဟိုပန်အုပ်ချုပ်ရေးမှုတွေနဲ့ဖွဲ့ထားတဲ့ G20 အဖွဲ့ကြီးကဒေါ်လာ 1.9 ဘီလီယံမှတည်ထားပြီလို့ဒီကနေ့ပြောကြားပါတယ်။G20 လက်ရှိဥက္ကဋ္ဌဖြစ်တဲ့ Saudi Arabia နိုင်ငံကဒေါ်လာတန်900ထည့်ဝင်ပါတယ်။ကမ္ဘာတဝန်းရင်ဆိုင်နေရတဲ့စိန်ခေါ်မှုကိုကမ္ဘာတဝန်းပူးပေါင်းအပြေရှားဖို့လိုအပ်တယ်လို့အလှည့်ကျဥက္ကဋ္ဌFahad El Mubarak ကပြောကြားပါတယ်တချိန်တည်းမှာပဲ COVID-19 ကြောင့်ထိခိုက်နေတဲ့ American စီးပွားရေးကိုကြားကန်ပေးဖို့အရေးပေါ်ထောက်ပံ့ကြေးဒေါ်လာ484ဘီလီယံထပ်မံသုံးဆွဲမဲ့အစီအစဉ်ကိုဒီကနေ့သမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးဖို့စီစဉ်ထားပါတယ်ဥရောပနိုင်ငံတချို့မှာတော့ရောဂါပိုးနောက်ထပ်ကူးသူတွေနည်းလာနေတာနဲ့အတူကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ဖို့စီစဉ်နေကြပါတယ်COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေအတွက်ဒေါ်လာဘီလီယံ980သုံးဆွဲထောက်ပံ့မဲ့အစီအစဉ်ကို EU ကကြာသပတေးနေ့ကအတည်ပြုလိုက်ပါတယ်။ EU ပြည်သူတွေရဲ့ကျန်းမာရေးဘေးကင်းလုံခြုံရေးကိုဦးစားပေးရမယ်ဆိုတာအားလုံးသဘောတူခဲ့ကြတယ်လို့ဥရောပကောင်စီဥက္ကဋ္ဌရှာမီရှယ်ကပြောကြားခဲ့ပါတယ်။ဇွန်တရက်နေ့မှာစတင်မယ်လို့မျှော်လင့်ထားတဲ့ထောက်ပံ့ရေးအစီအစဉ်အရလာစာမဲ့ဖြစ်နေသူတွေကိုငွေကြေးထောက်ပံ့ရေးကုမ္ပဏီတွေဆက်လက်လည်ပတ်နိုင်အောင်ကြားကန်ပေးရေးနဲ့ကျန်းမာရေးစနစ်တွေအတွက်ငွေတွေကိုသုံးဆွဲမှာဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ EU 28နိုင်ငံပြန်လည်နှလန်ထူရေးအတွက်သုံးဆွဲဖို့ရန်ပုံငွေကိုလည်းကြာတာပြင်းနေတုန်းကအွန်လိုင်းပေါ်ကနေလုတ်ခဲ့တဲ့ညီလာခံမှာကောင်းဆောင်တွေသဘောတူခဲ့ကြပါတယ်။ရန်ပုံငွေပမာဏအထူးအကြကိုမပြောပေမဲ့ဒေါ်လာ 1.1 ထရီလီယံကနေ 1.6 ထရီလီယံအထိလိုလိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။COVID-19 ရောဂါကာကွယ်ဆေးပေါ်ထုတ်နိုင်ဖို့ကြိုးစားနေကြတဲ့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကလူတွေမှာပထမဆုံးဆေးထိုးစမ်းသပ်ခဲ့ကြပါတယ်။ဆေးသစ်စမ်းသပ်မှုမှာပါဝင်ဖို့ဆန္ဒရှိသူ2ယောက်ကိုကြာသပတေးနေ့က COVID-19 ဆေးထိုးပြီးစတင်စမ်းသပ်တာပါ။အောင်မြင်မယ်လို့မျှော်လင့်ထားကြောင်းဒီစမ်းသပ်မှုကိုဦးဆောင်တဲ့သိပ္ပံပညာရှင်ပါမောက်ခ Sarah Gilbert ကပြောပါတယ်။
I'm very optimistic it's going to work formally. We are testing it in an efficacy study.
အလုပ်ဖြစ်မယ်လို့ယုံကြည်မျှော်လင့်ပါတယ်။ဒီဆေးရဲ့အစွမ်းအာနိသင်ကိုစမ်းသပ်နေတာဖြစ်လို့ထိရောက်မှုရှိမရှိသိရပါလိမ့်မယ်လို့ပါမောက်ခ Sarah Gilbert ပြောသွားတာပါ။အီတလီ၊ဂျာမနီနဲ့ Belgium နိုင်ငံတွေကသုတေသီတွေကလည်းကာကွယ်ဆေးသစ်ဖော်ထုတ်နိုင်ဖို့စမ်းသပ်မှုတွေကိုပူးပေါင်းလုပ်နေကြပြီးလာမယ့်လပိုင်းနဲ့အတွင်းလူတွေနဲ့စတင်စမ်းသပ်ဖို့ရည်ရွယ်ထားပါတယ်။တချိန်တည်းမှာပဲဒီအပူနေရောင်နဲ့ဆိုးထိုင်းမှုတွေကကိုရိုနာဗိုင်းရပ်စ်ပိုးမြ мян သေးအောင်လှုပ်ကောင်းလုပ်နိုင်ပုံရတယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးဌာနလက်အောက်ကသိပ္ပံနဲ့နည်းပညာဌာနအမြင့်တဲ့အတွင်းဝင်ဝီလျံဘရိုင်န်ကအင်ပြူရသတင်းစာရှင်းလင်းပွဲမှာကြာသပတေးနေ့ကပြောကြားသွားပါတယ်။ရောဂါပိုးဟာပြင်ပထက်အမိုးအောက်၆သွေးတဲ့နေရာတွေမှာပိုပြီးတော့အသက်ရှင်ပုံရတယ်လို့ပြောပါတယ်။ဒါပေမဲ့ပူပြင်း၆သွေးတဲ့နေရာဒီလာတွေမှာရောဂါပိုးပျောက်ကင်းသွားလိမ့်မယ်လို့ပြောရင်တော့တာဝန်မဲ့ရကြတယ်လို့လည်းသူကပြောပါတယ်ရှင်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်သူအရေအတွက်တိုးလာချိန်မှာပဲဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်အများဆုံးရှိနေတဲ့ရန်ကုန်တိုင်းဒေသကြီးမှာညမထွက်ရအမိန့်ထုတ်ပြန်ထားတာကိုဇွန်လ18ရက်နေ့အထိသတ်မှတ်ကြောင်းအစိုးရသတင်းစာမှာဖော်ပြပါဗျ။ရောဂါကူးစက်မှုထိန်းချုပ်ရေးထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကိုလည်းမေလ15ရက်နေ့အထိနောက်ထပ်တိုးထားပါဗျ။ဒီကနေ့ပနေ့10နာရီအထိမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်တယ်လို့အတည်ပြုထားသူက139ယောက်ရှိပါတယ်။ဒီလိုအခြေအနေမှာပဲတရုတ်အစိုးရကတရုတ်မြန်မာယူနန်နယ်စပ်ကို2လပိတ်လိုက်ပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူများလာနေတဲ့အတွက်မြန်မာနဲ့နယ်စပ်အဝင်အထွက်တွေကိုဒီကနေ့ကစပြီးတော့2လတားမြစ်တယ်လို့တရုတ်အစိုးရကထုတ်ပြန်ပါတယ်ဒီအကြောင်းအပြည့်အစုံစောင့်ပါကိုတော့မကြခင်မှာနှားဆင်ရပါမယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.55တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေတောက်ချာနေညာပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့အခြေညာပေးမှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကိုစစ်အုပ်ချုပ်ရေးအခြေညာသွားမယ်လို့သမ္မတရိုဒရီဂိုဒူတာတေကဒေါသရကြီးနဲ့ချင်းကြောက်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အင်းထဲကနေအပြင်ထွက်ရတဲ့အချိန်တွင်းအစားအစာတွေနဲ့ပတ်စံတွေလိုက်ဝေပေးနေတာကိုလုံခြုံရေးစောင့်ပေးနေတဲ့စစ်သားနှစ်ယောက်ကိုကွန်မြူနတီဘုံတွေကတက်လိုက်တယ်လို့သမ္မတဒူတာတေကဆွဆွဲလိုက်ပြီးတဲ့နောက်အခုလိုစစ်အုပ်ချုပ်ရေးအခြေညာမယ်ဆိုပြီးတော့ချင်းကြောက်လိုက်တာဖြစ်ပါတယ်။ဒါပြင်မနီလာမြို့တော်တဝိုက်နဲ့တခြားပြည်နယ်တွေနဲ့မြို့တွေမှာလည်းမေလ15ရက်နေ့အထိပြင်မထွက်ရမိန့်ကိုထပ်တိုးဖို့သမ္မတဒူတာတေးကအစိုးရအဖွဲ့အစည်းအဝေးအတွက်မှာသဘောတူလိုက်တယ်ဆိုပြီးတော့သမ္မတရုံးပြောခွင့်ရဟယ်ရီရိုခေးကဒီနေ့မှာပြောပါတယ်လူသား50လောက်နေထိုင်တဲ့လူဆုံးကျွန်းမြောက်ပိုင်းမှာအပြင်မထွက်ရမိန့်ထုတ်ထားတာဟာဧပြီလ30ရက်နေ့မှာကုန်ဆုံးမှာပါတဘုံတွေဘက်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆိုလိုက်ပြီးသူတို့ဟာကာယောဂါနဲ့ပတ်သက်ပြီးတော့ရွာသားတွေကိုကူညီနေတာဖြစ်တယ်လို့ပြောပါတယ်ဖိလစ်ပိုင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ9000လောက်ရှိပြီးသေဆုံးသူ462ယောက်ထပ်မံနေရှိပါတယ်။အိန္ဒိယမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ1680ရှိပြီးတော့မုံမိုင်းမြို့ရှိရာမဟာရာရှထရာပီနယ်မှာကူးစက်မှုတွေတိုးလာခဲ့တာပါ။ဒါကြောင့်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ12000ကျော်သွားခဲ့ဖြစ်ပါတယ်။မုံမိုင်းမြို့အာဏာပိုင်တွေကတော့ငှက်ဖျားစည်းတွေတိုက်ဖို့ပြင်ဆင်နေပြီးတော့အစည်းအဝေးအသေးစိတ်ကိုတော့လုပ်နေတော့မယ်လို့ပြောပါတယ်။ဂျပန်နိုင်ငံဘက်မှာတော့နာဂါဆာကီစိတ်ကမ်းမှာစိုက်ကပ်ထားတဲ့အီတလီနိုင်ငံကပျော်စီးသင်္ဘောမှာဗိုင်းရပ်စ်ကူးစက်ခံထားတဲ့သင်္ဘောသားနောက်ထပ်43ယောက်ကိုထပ်တွေ့တာကြောင့်အခုဆိုရင်စုစုပေါင်း91ယောက်ရှိသွားခဲ့ဖြစ်ပြီးတော့သင်္ဘောမှာရှိနေတဲ့ဝန်ထမ်း623ယောက်စလုံးနဲ့ဗိုင်းရပ်စ်ရှိမရှိစစ်ဆေးပြီးသွားပြီလို့ပြောပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံအနေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုအပြောင်းအလဲတွေလုပ်ဖို့သဘောတူထားတဲ့နိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောလိုက်ပါတယ်။ဩစတြေးလျအနေနဲ့ Pacific ဒေသမှာလုပ်နေတဲ့ WHO ရဲ့လုပ်ငန်းတွေကိုဆက်လက်ကူညီပံ့ပိုးပေးသွားမှာဖြစ်ပေမဲ့ WHO ကိုပြန်လည်သုံးသပ်ဖို့ကိစ္စကိုတော့ American နဲ့သဘောတူတယ်လို့ပြောပါရယ်။ American သမ္မတ Donald Trump က WHO ဟာ Coronavirus နဲ့ပတ်သက်ပြီးအစိုးပိုင်းစီရင်ခံစာတွေမှာပြည့်ပြည့်စုံစုံဖော်ပြခဲ့ခြင်းမရှိဘူးဆိုပြီးတော့ရမုံငွေဖြတ်တောက်ဖို့ညွှန်ကြားထားတာပါ။ဝန်ကြီးချုပ် Morrison ကလည်း Parliament အစည်းအဝေးတွေကိုမေလ12ရက်နေ့ကနေ14ရက်နေ့ထိပြုလုပ်သွားမှာဖြစ်ပြီးအဲဒီအခါမှာ Coronavirus နဲ့ဆိုင်တဲ့ဥပဒေကြမ်းတချို့ကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါရယ်။နောက်ထပ်ပါလီမန်အစည်းအဝေးတွေကိုတော့ဂျွန်လမှာလုပ်သွားမယ်လို့ပြောပါရယ်။တစ်ချိန်တည်းမှာပဲစင်နီယာရာပိုင်တွေကကမ်းခြေ၃ခုကိုပြန်ဖိတ်လိုက်ပါရယ်။အဲ့ဒီကမ်းခြေတွေကိုလူတွေလေ့ကျင့်ခန်းလုပ်ဖို့အတွက်ပြီးခဲ့တဲ့ဒဏ္ဍာနေ့ကပြန်ဖွင့်ခဲ့တာဖြစ်ပေမဲ့လူတွေကတယောက်နဲ့တယောက်ခက်ခွာခွာနေရမဲ့စီကမ်းတွေကိုမလိုက်နာတဲ့အတွက်ပြန်ဖိတ်လိုက်တာဖြစ်ပါရယ်ခင်ဗျာ။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဖို့နဲ့ပတ်သက်ပြီးတော့သတင်းအမှားကိုတရုတ်နိုင်ငံကဖြန့်ခဲ့တယ်လို့အမေရိကန်ဘက်ကမှတ်ယူကြောင်းအမေရိကန်သတင်းတစ်ခုမှဖော်ပြလိုက်ပါရယ်။သမထမှာဆူရဟာကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်တိုက်ဖြတ်ဖို့အတွက်တနိုင်ငံလုံးကိုအပြင်မထွက်ရအမိန့်ထုတ်ဖို့ပြင်ဆင်နေခဲ့တယ်ဆိုတဲ့သတင်းမှားတွေကိုတရုတ်ထောက်လိုင်းရေးသရှိုတွေကလုတ်ခဲ့တာလို့အမေရိကန်ထောက်လိုင်းဌာနတွေကယူဆခဲ့ကြောင်းနယူးယောက်တိုင်းသတင်းစာကြီးကဖော်ပြလိုက်ပါတယ်။သမထမှာလူရက်တဲ့သူတွေအထီးကျုံဖန်တီးတဲ့သူတွေရဲ့ရန်ကုန်ကာကွယ်ဖို့တပ်တွေကိုချပီးတာနဲ့အပြင်မထွက်ရအမိန့်ကိုထုတ်ပြန်သွားမယ်လို့အဲ့ဒီသတင်းမှာပြောထားကြောင်းနယူးယောက်တိုင်းသတင်းစာကဖော်ပြပါတယ်။ဒီသတင်းလေးဟာပြီးခဲ့တဲ့လကလက်ကင်ဖုန်းတွေနဲ့လူမှုကွန်ရက်တွေမှာပထမဆုံးပေါ်ထွက်လာတာဖြစ်ပြီးတော့နေရာတွင်းမှာအရန်ပြန့်သွားခဲ့တဲ့အတွက်မြို့သားလုံခြုံရေးကောင်စီကဒါရီဟာသတင်းမှားတွေဖြစ်တယ်ဆိုပြီးတော့ကြေညာချက်ထုတ်ခဲ့ရပါတယ်။ညောက်တိုင်းသတင်းစာကတော့အမေရိကန်အစိုးရဌာန6ခုကမီးမဖော်လိုတဲ့တာဝန်ရှိသူ6ယောက်ကိုမေးပြီးတော့ဒီသတင်းကိုဖော်ပြခဲ့တာဖြစ်ပါတယ်။ပြည်နိုင်ငံရေးဝန်ကြီးဌာနကတော့ဒီဆွဆွဲချက်တွေဟာလုံးဝကိုအခြေမြစ်မရှိဘဲပြန်ပြီးတော့တုံ့ပြန်နေစရာမလိုဘူးဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။ဟောင်ကောင်မှာကျောင်းတွေကိုဆက်ပိတ်ထားပြီးမဲ့လဲကျောင်းသား9000လောက်ဟာဒီကနေ့ကစပြီးတော့အရေးပါတဲ့စာမွေးရတွေကိုဖိကြရမှာဖြစ်ပါတယ်။ဟောင်ကောင်ရဲ့တက္ကသိုလ်ဝင်ခွင့် DSC စာမွေးပွဲတွေကိုစိတ်ကူးပုံဖော်အမှုပညာဘာသာရပ်စာမွေးပွဲတွေနဲ့စတင်မှာဖြစ်ပါတယ်။ဒီစာမွေးပွဲဟာဟောင်ကောင်မှာတက္ကသိုလ်ဝင်ခွင့်ရဖို့အတွက်စံသတ်မှတ်ထားတဲ့စာမွေးပွဲလည်းဖြစ်ပါတယ်။ဒီစာမွေးပွဲဟာတစ်လလောက်ကြာတက်ပြီးတော့တကယ်လို့နောက်ထပ်တားမြစ်ကန့်သတ်ထားတာတွေမရှိဘူးဆိုရင်တော့မီလာကုံလောက်မှာပြီးဆုံးမှာဖြစ်ပါတယ်။စာမွေးပွဲကာလအတွင်းကျောင်းတွေအနေနဲ့အထူးစီမင်းစည်းကမ်းတွေကိုချမှတ်ထားပြီးအဲဒီထဲမှာစာမွေးပွဲကန်စောင့်တဲ့သူတွေအနေနဲ့ကျောင်းသားတွေကိုကိုပူချိန်တိုင်းတာခုံတွေကိုလည်းပုံမှန်ထက်ပိုချဲပြီးတော့ထားတာနောက်နှာခေါင်းစည်းတွေမျက်နှာဖုံးတွေလက်အိတ်တွေနဲ့လက်စေးရည်အသုံးပြုဖို့တွေလည်းပေါင်းပါတယ်ဟောင်ကောင်ရဲ့တက္ကသိုလ်ဝင်ခွင့်စာမွေးပွဲကိုရွှေ့ဆိုင်းထားတာဟာအခုဆိုရင်တစ်လလောက်ရှိသွားပြီလည်းဖြစ်ပါတယ်ခင်ဗျာပြည်ရင်းကနေတောက်ကြနေညာပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါဗျာ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ပြန်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ပြည်ရင်းမှာကိုဗစ်ရောဂါဖြစ်ပွားသူတွေနဲ့ခရီးသွားရာဇဝင်မရှိသလိုရောဂါရှိထားသူနဲ့လည်းထိတွေ့ခဲ့သူတွေကမဟုတ်ပဲဒီရောဂါဖြစ်လာသူတွေရှိနေတာကြောင့် ကိုရိုင်းကကျမ်းမာပြီးဒီယောဂဘူးကိုတည်ဆောင်လာတဲ့ silent carrier တွေပါရှိနေပြီလို့ကျမ်းမာရေးဌာနတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီလိုအခြေအနေမှာညွှန်ကြားထားတဲ့အချက်တွေကိုလိုက်နာပြီးပြည်သူတွေအနေနဲ့ပိုပြီးသတိရှိဖို့လိုနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျမရိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း139ဦးအထိရှိထားပါပြီ။ယောဂဖြစ်သူတွေထဲမှာပြပခီးသွားရာဇဝင်ရှိသူတွေနဲ့သူတို့တွေကနေတဆင့်ပြန်လည်ကူးစက်ခံရသူတွေလည်းရှိနေတာပါ။ဒါပေမဲ့ယောဂဘူးဘလို့ရတယ်ဆိုတော့နောက်ကျောင်းရာဇဝင်လုံးဝသိမထားပဲဒီယောဂဖြစ်လာသူကတော့3ဦးအထိရှိထားပြီလို့ကျမရိုင်းဌာနတာဝန်ရှိသူကအတည်ပြုထားပါတယ်။အခုလိုအခြေအနေဟာကိုရိုင်းကဒီယောဂမရှိပေမဲ့ယောဂဘူတည်ဆောင်ပေးသူဖြစ်နိုင်တာကြောင့်တဦးနဲ့တဦးခက်ခွက်ခွာနေပြီးသတိရှိဖို့လူနေကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကဖွေဖွေကိုပြောပါတယ်
။လူကောင်းနေပေမဲ့လည်းကျွန်တော်တို့အရင်က HIV လို့ပါတော့ပြောခဲ့သလိုပေါ့နော်။သူကတော့ကောင်းတယ်ဒါပေမဲ့ပိုးရှိတာမရှိတာမသိနိုင်ဘူးပေါ့နော်။အဲ့လိုပဲအခုဈေးတွေပါတော့မြန်ပတ်ကားရှိနေပြီးကိုဗစ်နဲ့ဆီဆင်းမှာလူကောင်းဆိုပြီးတော့နေနေတယ်ထိုးထိုးထောင်ထောင်ကြီးနဲ့တော်လာနေတယ်ဆိုပေမဲ့သူ့မှာပိုးရှိနိုင်တယ်ဆိုတဲ့ဟာမျိုးတော့ဒါ awareness ထားဖို့ကောင်းပါလေဒါခုနပြောတဲ့ဟာပေါ့နော်ကျန်းမာပြီးတော့ဥတည်ဆောင်တဲ့လူတွေရှိရပြီလားနော
်ဒီယောဂကိုထိန်းချုပ်ကာကွယ်နေချိန်မှာထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာနေရပြီးဘလို့အပ်ဖဲအိမ်ပြန်ထွက်တာကိုရှောင်ကျဉ်ရမယ်ဆိုပေမဲ့နေမကောင်းဖျားနာလာရင်ယောဂကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်မြို့နယ်လိုက်ဖွင့်လှစ်ပေးထားတယ်ဖျားနာကူးအစည်းအဝေးမှာကြိုတင်အကြောင်းကြားထားပြီးပြသဖို့ကိုလည်းဒေါက်တာတန်းနိုင်စိုးကအကြံပြုထားပါတယ်
USB နေထိုင်တဲ့ကြားထဲမှာမှဖြာနာမယ်ကုပူတက်မယ်ပေါ့နော်ချောင်းဆိုးမယ်အသက်ရှူရခက်မယ်ပေါ့နော်အဲ့လိုလက္ခဏာလေးတွေရှိခဲ့ရင်လည်းအခုဆိုကျွန်တော်တို့ community fever clinic တွေလည်းရှိနေပြီဒီခါကျတော့ဆေးဥနေမှာလည်း fever clinic တွေကိုအကွက်ကွင်းကြတဲ့နေရာလေးမှာဖွင့်နေထားရဆိုတော့အဲ့မှာစောစောစီစီသွားပြီးတော့ဖြာမယ်မပြရင်လည်းဖုန်းနံပါတ်လေးသွားလေးရှိရင်လည်းကြိုတင်ဆက်တယ်ပြီးတော့အကြောင်းကြားရင်းမှာသွားပြမယ်အားလုံးအတွက်အကောင်းဆုံးဖြစ်ပါလိမ့်မယ်နော
်ဆောင်ကြည့်လူနာအပါအဝင်ယောဂဖြစ်ပွားသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေမှာဒီယောဂရှိမရှိဆိုတာကိုစစ်ဆေးပေးနေတဲ့အကြောင်းဒေါက်တာတန်းနိုင်စုကအခုလိုရှင်းပြထားပါတယ်
။အဲကျွန်တော်ကတော့ဒီလူနာလို့တတ်မှတ်ရတော့ပြီးပါရဲ့ပါရှိတယ်။ traveling history ရှိတယ်။အဲကကြောင့်သူကတော့ဆောင်ကြည့်လူနာရှင်းနေတော့အဲအဲ့လူတွေအကုန်လုံးကျွန်တော်ဆက်နိုင်တယ်နံပါတ်1အဲတော့နံပါတ်2ချက်ကဒီ contact tracing လိုက်တဲ့အခါမှာ first contact ပေါ့နော် primary contact အဲဒီအားလုံးလည်းဆက်နိုင်တယ်။ secondary contact ထဲကနေပြီးတော့နည်းနည်းဒီတန်ရရှိရတဲ့လူတွေဆက်နိုင်တယ်ပေါ့နော်။အဲ့ဒီ plus ကိုကျွန်တော်တို့ဒီ quarantine နဲ့ 5 to 10% လောက် quarantine ပေါ့နော်အဲ့ဒါလည်းကျွန်တော်တို့ဆက်နိုင်တယ်ပေါ့နော်လက်ရှိနေထိုင်ရအဲ့တော့ဟိုဘာလဲပြောဟို quarantine နဲ့ကတော့ tool ship ပို့ရရှိတာပေါ့နော်နောက်ပိုင်းကျရင်တက်လာရင်တက်လာလို့
လူနာရီရဲ့ဓာတ်ခွဲနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနနဲ့စိတ်တုတင်ဒနာဦးစီးဌာနတို့မှစစ်ဆေးပြီးယောဂရှိမရှိဆိုတာကိုအတည်ပြုပေးနေတာပါဒီကနေ့မနက်စင်နာရီထုတ်ပြန်ထားတဲ့စီးရင်တွေအရဆိုအတည်ပြုလူနာပေါင်း125ဦးကိုသဆိုင်ရာစီယုံတွေမှာထားရှိကူတာပေးနေတယ်လို့သိရပါဗျ။ကျမအဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ
။လက်ရှိ COVID-19 ရဲ့ရိုက်ခတ်မှုကြောင့်မြို့နယ်တွေရက်ွက်တွေအတွင်းမှာဖွင့်လှစ်ထားတဲ့ပုဂ္ဂလိကပြင်ပစည်းကမ်းတွေမှာစီကူတာဖို့အခက်အခဲတွေနဲ့ကြုံနေရတဲ့ပတ်သက်ပြီးပြင်ပြပေးချင်ပါတယ်။ COVID-19 ရောဂါပိုးရှိသူတွေနဲ့ထိတွေ့ခဲ့လို့ပုဂ္ဂလိကစည်းကမ်းကဆရာဝန်အချို့ကိုတီးခြားစောင့်ကြည့်နေရတဲ့အခြေအနေတွေဖြစ်ပြီးတဲ့နောက်စည်းကမ်းတွေတော်တော်များများစိုးရိမ်မှုတွေရှိလာပြီးပိတ်လိုက်ကြတာတွေရှိခဲ့ပါတယ်။ဒါကြောင့်တမန်နေမကောင်းတာမျိုးနဲ့တခြားယောဂသည်တွေအတွက်ဆရာဝန်တွေနဲ့တွေ့ဆုံဖို့အခက်အခဲတွေတွေ့နေရတာပါ။ဒီအချိန်ဒီမှာမြန်မာနိုင်ငံဆရာဝန်အသင်းကတော့ကိုပိုင်စည်းကမ်းတွေလိုက်နာဆောင်ရွက်ဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်။အဓိကကတော့ဆရာဝန်တွေကုကူကူကာကွယ်ရေးအပြင်စည်းကမ်းကနေတခြားလူနာတွေကိုပါယောဂပိုးမကူဆက်နိုင်အောင်ပါ။မြို့နယ်ရက်ွက်တွေမှာရှိနေတဲ့အထွေထွေယောဂကူစည်းကမ်းတွေမှာအဖျားရှိသူတွေကိုတီးတန့်ကုသပေးနိုင်ဖို့အခက်အခဲတွေရှိနေပြီးအခုလိုအခြေအနေဟာအထွေထွေယောဂကုသရေးဆရာဝန်တွေအတွက်စိန်ခေါ်မှုတရက်ဖြစ်နေတယ်လို့အထွေထွေယောဂကူဆရာဝန်တဦးဖြစ်တဲ့ဒေါက်တာမြင့်ဦးကပြောပါတယ
်။အခုကိုဗစ်ကာလမှာကျွန်တော်တို့ဒီဆရာဝန်တွေသိနေတာကနာစီးမှချောင်းဆိုးမှဖျားမှမဟုတ်ဘဲနဲ့ပါလက်ခဏမှမပြပဲနဲ့လူတွေမှဒီလိုရောဂါတွေရှိနေတာပေါ့နော်။ပြတဲ့အခါကျတော့ကျွန်တော်ဆရာအောင်တော်တော်များများကဟိုနေပုပ်ကြီးကဆေးကန်းဆရာအောင်လေးတွေကနိုင်ငံတကာလို့အဆိုအထောက်ပံ့ထားတာမဟုတ်ဘူး။ကိုယ့်ဟာကိုယ်ချင်းညီထားတာ။အဲ့တော့သူ့ဆေးကန်းမှာလာပြီးတော့လူနာကကိုယ့်ကိုကူးသွားမှာတခုကိုယ့်ကိုကူးသွားလို့ရှိရင်ကိုက quarantine ဖြစ်ခံလိုက်ရမှာတခုအဲ့လိုစိတ်ပူပြီးတော့ဆရာဝန်တွေတော်တော်များများကစေခံပိတ်ပတ်ရတယ်ပုံကြည့်အနေအထားတိုင်းမှာပုဂ္ဂလိကဆရာဝန်တွေကိုအစိုးရရဲ့အဲကနဝန်တန်းနေလိုမျိုးပေါ့နော်ပူပေါင်းတဲ့အဖွဲ့လေးတစ်ဖွဲ့ဆိုမှုပူပေါင်းတဲ့စနစ်လေးတစ်ခုနဲ့သူတို့ဘာသိမှတ်ပြီးပြောသူတို့ဘလို့သိသိဘလို့လုပ်ရမယ်ဆိုတာမျိုးလေးကိုအစိုးရဖန်တီးပေးတော့အကောင်းဆုံးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကိုဗစ် -19 ပိုးတွေ့လူနာကိုကုသပေးမိလို့ဆရာဝန်ကိုရိုင်း14ရက်တာစောင့်ကြည့်မှုခံယူရတာစေကန်းပိတ်ခံရတာတွေရှိတာကြောင့်အထွေထွေယောဂါကုသရေးဆရာဝန်တွေဟာစေကန်းထိုင်ဖို့ကြောက်ရွံ့တာတွေရှိလာတယ်လို့ဒေါက်တာမြင့်ဦးကပြောပါရယ်ဒီလိုစေကန်းတွေအတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့အကူအညီတွေပေးဖို့လိုအပ်တယ်လို့လည်းသူကပြောပါရယ်
အဲ့တော့ GB တွေကိုအစိုးရကအစိုးရဝန်ထမ်းဆရာဝန်တွေလိုပဲသဘောထားပြီးတော့ရှိရနေပြီးတော့ကျွန်တော်တို့တိုက်စစ်မှုတွေပေါ့နော်အဲ့ဒီလူတွေအတွက်ကိုလိုအပ်တဲ့စေကန်းတွေတော့အလူခံနေအကြည့်ဒီတက်ပြုံးနေလိုက်စုပြကျွန်တော်အလူခံနေ PPE ရမယ်ပေါ့သူတို့ PPE ဟုတ်တော့ level 2ပေါ့တော့မရှင်ပြော N95 ရမယ်ပေါ့အဲ့လိုမျိုးတွေလုတ်ပေးရင်တော့ခြေကနေပြန်ဖွင့်လာလိမ့်မယ်လို့ယူဆတယ်အဲ့တော့အစိုးရကဒါတွေကိုဗောလန်တီးယားတွေကိုအသုံးချမယ်ဆိုတော့အနေထားမှာဘာမှကျွန်တော်တို့အကြောင်းမပြန်သေးဘူးအဲ့တော့ check စေးုံထောက်ကူပြီးဒီပြပုဂ္ဂလိကရောက်နေတဲ့ဆရာဝန်တွေကပြောတယ်ကျွန်တော်ပြောတာမြို့နယ်တိုင်းမြို့နယ်တိုင်းမှာ GP ရှိတယ်ဒီလူတွေကိုမြို့နယ်တိုင်းထောက်ကူဖြူတဲ့ committee မှာဘယ်လိုပူဦးလဲတာတောင်းခွဲဝေပေးမလဲကျမကြီးပညာပေးခိုင်းလုပ်ပေးမလားဆိုလို့အပြင်ပမှာသွေးချစ်သွေးပေါင်ချိန်နေဆိုဒီမို့ဒီနေ့ဒီအစိုးရကဒီ task force တခုကိုမဖွဲ့စည်းသေးဘူးဒီလိုများအဲ့လိုဖွဲ့စည်းလိုက်ရင်ဒီဆက်ကပြစ်ခါတဲ့ GP ဆရာဝန်တွေလည်းဝမ်းသာမယ်သူတို့တို့လည်းထောက်ကူပေးမယ
်လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခံရတဲ့ကျန်းမာရေးဝန်ထမ်း၈ဦးရှိနေပြီးအသွားအလာစောင့်ကြည့်ကန့်သတ်ခံရတဲ့ကျန်းမာရေးဝန်ထမ်းအယောက်100ကျော်ရှိတယ်လို့ကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်ဒီထဲမှာပြင်ပစီကန်းထိုင်တဲ့ဆရာဝန်တွေလည်းပါဝင်ပါတယ်ကိုဗစ် -19 ကူးစက်ခံရတဲ့ဝေဒနာတွေကိုစိတ်ကူတပေးမိတဲ့အတွက်အသွားအလာစောင့်ကြည့်ခံရသူအထွေထွေယောဂကူဆရာဝန်ဒေါက်တာဇေတူအောင်ကတော့လက်ရှိအထွေထွေယောဂကူဆရာဝန်တွေကြုံနေရတဲ့အခက်အခဲနဲ့တင်ပါစေကန်းတွေရင်ဆိုင်နေရတဲ့အခက်အခဲကိုခုလိုပြောပြလာခဲ့ပါတယ်
။ကာရန်ထမပါပြီဆိုရင်တော့ဒီလိုပုံစံနဲ့ဈေးကူမယ်ဆိုတော့အခက်အခဲတော်တော်လေးတော့နည်းသွားမယ်လို့ယူဆပါတယ်ကြ။မရှိဘူးဆိုတော့ဟိုရှိတော့ရှိနိုင်တယ်။ဘာဖြစ်လို့ဆိုတော့ဥမာကျွန်တော်တို့အခုနောက်3လ2လဆိုရင်ကျွန်တော်မိုးရင်းရောက်ပြီကြ။မိုးရင်းရောက်ပြီဆိုရင်မိုးရင်းကြောင့်ဖြားတဲ့လူတွေနဲ့အဲ့ဒီပေါ့နော်ကိုဖစ်ကြောင့်ဖြားတယ်အကုန်လျှောလာနိုင်တယ်။အဲ့လိုမျိုးကြာရင်ကျွန်တော်ဂျီဘီနဲ့ဒီပေါ့နော်ဖြားနေတာအကုန်လုံးကိုဘက်ကိုဖြုတ်မယ်ဆိုရင်လည်းကျွန်တော်စေကန်းတွေမှာအပေါ်တော့ဒီကကူရတဲ့ပမာဏကလည်းနေဝနိုင်တာပေါ့နော်။နောက်ထပ်တက်ပြီးတော့ဒီအရာကြီးကျွန်တော်ကြားမလို့တင်ပါရဲ။နေရာချင်းတဲ့ GP စီကံကြီးစက်ဖွဲ့ဖို့အခက်အခဲရှိမယ်။အငါးတူပြပြီးဆိုရင်ဖိရှင်ကခုမပြူဆိုရင်အခက်အခဲရှိမယ်။ဒါတွေကကျွန်တော်အမြင်ပေါ့နော်
။မြန်မာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်သူတွေတိုးလာနေတာကြောင့်စုစုပေါင်းရောဂါကူးစက်ခံရသူဦးရေဟာအယောက်140နီးပါးရှိသွားပြီဖြစ်ပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါရဲ့။
အခုဆက်ပြီးပြောပြပေးမှာကတော့ COVID-19 ရောဂါဖြစ်နေတဲ့ကာလမြန်မာနိုင်ငံမှာညမထွက်ရအမိန့်ကိုဘာကြောင့်တင်းတင်းကြပ်ကြပ်ထုတ်ပြန်ရတယ်လဲဆိုတဲ့အကြောင်းပါမြန်မာမှာ COVID-19 ကပ်ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့အတွက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီမင်းညွှန်ကြားချက်တွေကိုဧပြီလ30ရက်ကနေမေလ15ရက်နေ့အထိတိုးမြှင့်တက်မှတ်လိုက်ပါတယ်တစ်ချိန်တည်းမှာပဲသက်ဆိုင်ရာတိုင်းနယ်ပြည်နယ်အလိုက်ထုတ်ပြန်ထားကြတဲ့ဂျီတန်ရာအမိန့်တွေမှာလည်းညမထွက်ရအမိန့်ကိုဇွန်လအထိနောက်ထပ်2လထပ်တိုးလိုက်ပါတယ်COVID-19 ရောဂါကြောင့်ဖြစ်နေတဲ့အခြေအနေအကျတဲတွေကိုအခွင့်အကောင်းယူပြီးဆက်ဆွေးမှုတွေတိုးလာမှာကိုစိုးရိမ်တာကြောင့်ညမထွက်ရအမိန့်ကိုအဓိကထုတ်ပြန်တာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူစုံအားအရင်းအမြစ်ဝန်ကြီးဌာနဝန်ကြီးဦးမိုးကျော်သူက VOA ကိုပြောပါရယ
် COVID တက်ကကျွန်တော်တို့ကဟိုအဓိကတဲတဲရောက်မှုတော့မဟုတ်ဘူးညဘက်ဒီမှာကျွန်တော်တို့ကဒီဟိုလူရဲမှုတွေပေါ့နော်ဒီဒုစရိုက်မှုတွေကညဘက်ဒီမှာတုံ့ချမှုတွေများလာတယ်တော်များလာတဲ့ခါကျတော့ကျွန်တော်တို့ကအရာကိုထိန်းချုပ်နိုင်အောင်မလို့ညမထွက်ရအမိန့်နဲ့တားထားတာတားတာပေါ့ဒီပါရေးရအရှင်မသေးလို့ပဲဖြစ်ဖြစ်ပေါ့နော်လူငယ်တွေကတော်တော်များများတွေ့ရတာပါလေနားမပေါ်မှာအဲအဲ့လိုမျိုးညဘက်မှာလည်းတွားလာလှူရှားရင်းကနေပြီးတော့မှဒါရောဂါပိုးကူးနိုင်တဲ့အနေခါမျိုးကိုလည်းရောက်နိုင်တယ်နောက်တစ်ခါဒုစရိုက်လုပ်ငန်းတွေကိုလည်းလှုပ်လာနိုင်တယ်အဲတော့ဒီဟာတွေကိုတရားဥပဒေစိုးမိုးရေးရောကျူတင်ကာကွယ်ရေးရောနှစ်ခုစလုံးတက်ရောက်နေတဲ့အတွက်ညမထွက်ရအမိန့်ထုတ်တာပ
ါစကိုင်းတိုင်းမှာတော့ညဖက်တွေမှာလှည့်ကင်းတွေလှည့်လဲပြီးစောင့်ကြည့်တာတွေလုပ်နေပါတယ်စီကံဖောက်ပြီးညဘက်အပြင်ထွက်မှုရေရန်ကားကြတာနဲ့လူရမှုအချို့တော့ဖန်စီအရေးယူထားတာတွေရှိတယ်လို့ဆိုပါရယ်ဒီလိုအမိန့်ကိုကန့်သက်ချက်ထပ်တိုးလိုက်တာကပြည်သူတွေရဲ့အကျိုးစီးပွားအတွက်လုပ်တာဖြစ်တာကြောင့်ပြည်သူတွေအနေနဲ့ဒီအမိန့်ကိုအတိအကျလိုက်နာပေးဖို့လိုအပ်တယ်လို့ဖောက်ဖြစ်ရင်တော့အစိုးရရဲ့တာဝန်အတိုင်းအရေးယူရတာကိုဆောင်ရွက်မှာဖြစ်တယ်လို့ဆိုပါရယ်ညမထွက်ရအမိန့်ထုတ်တာကယောဂကူးစက်မှုကိုအထိုက်အလျောက်တားဆီးနိုင်မယ် ပြည်သူတွေအနေနဲ့လိုက်နာနိုင်မှုမှာအားနည်းနေတဲ့အကြောင်းကိုမင်္ဂလာတောင်ညွတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထီကအခုလိုပြောပါရယ
်ကျွန်တော်တို့ကလေဟိုအတိုင်းနာတစ်ခုတော့ရမှာပေါ့နော်အတိုင်းနာတစ်ခုရမယ်ဆိုတော့ကအခုကျွန်တော်တို့ဒီမှာကရန်ကုန်မြို့ရဲ့အနေထားမှာလောရတဲ့အခါကျတော့တကယ်တမ်းကြောက်လို့ရှိရင်လိုချင်သလောက်အတိုင်းနာမျိုးထိထိရောက်ရောက်အိပ်မရအောင်ရသလောက်ပဲကြိုးစားရတာပေါ့နော်ဟိုအမှန်တော့ကျမ်းမထွက်ရမင်းကတော့ကျွန်တော်အနေနဲ့ပြောရရင်တော့ဟိုဒီတဲ့ပို့ပြီးတော့အချိန်ကျဟိုဟာရှည်ရှည်ရရင်တော့ပို့ပြီးတော့ထိရောက်ပါတယ်အဲတိုးတော့လေလူတွေရဲ့စာဝင်ဒေတာရေးအတွက်ဒီည10နာရီကမနေ့4နာရီအထိလောက်ရတာပေါ့အဲ့ဒီအီးရနဲ့အဲ့ဒီအချိန်ကာလနဲ့ပတ်သက်တဲ့ဒီအကျိုးတစ်ခုတော့ဟိုတိုင်းတာတစ်ခုတော့ရမှာထိရောက်မှုတစ်ခုပါတော့လေ
ညမထွက်ရအမိန်တွေထုတ်ပြန်ထားသလို COVID-19 ရောဂါဖြစ်နေတဲ့အခြေအနေကိုအခြေခံပြီးဒုစရိုက်မှုကျူးလွန်တာအမျိုးတွေကိုတားဆီးနိုင်ဖို့အတွက်ရန်ကုန်မြို့မှာတော့ရဲလက်ကင်းတွေနဲ့ဆောင်ရွက်နေတဲ့အပြင်ရဲတပ်ရင်းကအင်အားလာဖြစ်ပေးထားတဲ့တပ်ခွဲတွေပါရှိတဲ့အတွက်မနေ့အထိကင်းလှည့်ပြီးလုံခြုံရေးဆောင်ရွက်နေတယ်လို့ဆိုပါတယ်ရက်ွက်အုပ်ချုပ်ရေးမှုတွေအနေနဲ့လည်းရက်ွက်လုံခြုံရေးအတွက်ထိမ့်သိမ်းဆောင်ရွက်တာတွေလုပ်နေကြပါတယ်မန္တလေးတိုင်းဒေသကြီးမှာတော့ COVID-19 ရောဂါကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်နေ့စဉ်ည9နာရီကနေမနက်6နာရီအထိလုံးဝအပြင်မထွက်ကြဖို့ပြည်သူတွေအနေနဲ့နှိမ့်ခင်းအပြင်ထွက်တဲ့အခါလဲအိမ်ထောင်တစုကိုလူတဦးသာထွက်ကြဖို့အပြင်ထွက်တဲ့အခါနှာခေါင်းစီးမဖြစ်မနေတက်ကြဖို့စတဲ့အမိန့်ကို April 16ရက်နေ့ကထုတ်ပြန်ထားပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလည်းချွင်းချက်ထားပြီးလူ9ဦးထက်ပိုပြီးမစုဝေးကြဖို့နဲ့ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နိုင်ရင်ကူးစက်ယောဂများကကွယ်နိုင်နေသည့်ဥပဒေအရအေးအေးယူမယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ယောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာနဲ့နေဆက်အဝင်ထွက်ကိုနှစ်လပိတ်လိုက်တယ်လို့တရုတ်ယူနန်ဆိုရာကကြေညာတဲ့သတင်းတင်ဆက်ပေးပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာပြည်တွင်း COVID-19 ရောဂါကူးစက်မှုအခြေအနေအကြောင်းမြန်မာပြည်နဲ့အဝင်ထွက်နေဆက်ကိုဒီနေ့ဧပြီလ24ရက်ကစပြီးနှစ်လတိတိတားမြစ်လိုက်တယ်လို့တရုတ်ယူနန်ဆိုရာကကြေညာခဲ့တယ်လို့တရုတ်သတင်းစာတချို့ကလည်းသတင်းအသေးစိတ်ကိုဖော်ပြခဲ့ပါတယ်။မြန်မာပြည်မှာ COVID-19 ရောဂါကူးစက်သူစပြီးတွေ့ရဆိုတဲ့အချိန်တရုတ်ဘက်ကလည်းသူ့နိုင်ငံသားတွေကိုအသွာအလာမလုပ်ဖို့သတိပေးခဲ့ပါတယ်။ဒါပေမဲ့အခုအချိန်ကတော့ပိုပြီးကျဉ်းကျဉ်းကျပ်ကျပ်လှုပ်လာတဲ့သဘောရှိကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးစောဝင်းက VOA ကိုပြောပါတယ်။
ပထမဆုံးအမိတို့ပါရှိရခုတစ်ခုကဆက်ပြီးတော့သူတို့ဒီပြေပိုပြီးကျဉ်းကျပ်ကျပ်ထုတ်လာတဲ့သဘောရှိရကြ။ကျွန်တော်တို့ဟိုဘက်ကပြည်ကြီးထားလာတာကတော့သူတို့ကလည်းဒီဘက်ကမလာဘူး။ဒီဘက်ကလည်းကျွန်တော်တို့ကလည်းမပေါ်ဘူး။သူတို့ဘက်ရောက်နေတဲ့မြန်မာတွေကိုလည်းသူတို့ကဒီ73ရက်3ရက်တပ်မတာတွေမှာဒီလောက်ကဥရီကသူတို့ extension ပေးနေ။ကျွန်တော်တို့ဒီဘက်မှာရောက်နေတဲ့တိရုပ်တွေလည်းရှိရယ်ကျွန်တော်တို့ကလည်းဒီဘက် extension လုပ်ပေးမယ်ဒီ COVID-19 operation ရဲ့ကာလအတွင်းမှာပေါ့အဲ့လိုတော့ကျွန်တော်ညှိနှိုင်းထားရှိတယ
်ယူနန်ပြည်နယ်တရုတ်နယ်စပ်တခြားမှာနေထိုင်သူအားလုံးကိုတရုတ်အစိုးရကအသိပေးကြေညာခဲ့တယ်လို့စစ်သားနဲ့ရဲဝင်တိုင်းအများပြားကိုလည်းနေစပ်တခြားချထားပြီးဖြစ်ပါတယ်မြန်မာပြည်ထဲတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသားဘယ်သူမှဆိုထောင်ထံအပြစ်ပေးခံရနိုင်တယ်လို့လည်းတရုတ်သတင်းစာရေးမှာဖော်ပြထားပါတယ်တရုတ်နိုင်ငံတဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားကိုဖမ်းဆီးမိရင်ရွှေငွေ1,000အနေနဲ့စုကြည့်ပေးမယ်လို့လည်းဆိုပါတယ်နေစပ်ဝင်ထွက်ကိုပိတ်ထားပေးမယ်လို့ကုန်စည်စည်းစိမ်မှုကတော့နှစ်နိုင်ငံညှိနှိုင်းမှုနဲ့ဆက်ပြီးလဲပတ်နေမယ်လို့မူဆယ်ကွန်တရီကပြောပါတယ
်ကုန်စည်ကပုံမှန်လဲပတ်နေတယ်မယ်ပေါ်ရုံတိုင်းကတော့သူလူကိုလူလေဒီအယောင်ပဲစားတယ်လို့ထားပြီးသားပဲဒီဘက်ကရွှေလီဘက်မှာတော့သူကပူပြီးဆိုင်အမအားလုံးပါပဲသူနဲ့နေမိပါတော့သူကနေကြဆောင်တတ်တယ်သူချက်သူမြင့်ချထားတော့နော်ဘုံကဒီလည်းအမယ
်မူဆယ်ခွာညူတတိပွဲုံပါရှင်စိုင်းခင်မောင်ပြောသွားတာပါ COVID-19 ကပ်ရောဂါမဖြစ်ခင်ကယူနန်ပြည်နယ်ရွှေလီမြို့ကိုဝင်ထွက်နေတဲ့လူပေါင်းကတရက်ကို9,000လောက်ရှိပြီးကားရည်ထွက်ကတော့1,500လောက်ရှိရလို့ People's Daily သတင်းစာကဖော်ပြခဲ့ပါတယ်တချိန်ညမှာတော့ကုညေးပစ္စည်းတွေပါဝင်တရုတ်နိုင်ငံစစ်ဖက်ကျန်းမာရေးအဖွဲ့တစ်ဖွဲ့ဟာမြန်မာစစ်ဖက်ကျန်းမာရေးအဖွဲ့တွေနဲ့ပူးပေါင်းပြီး COVID-19 ထိန်းချုပ်ရေးဆောင်ရွက်ဖို့ဒီကနေ့ရန်ကုန်လေစိတ်ကိုစရောက်လာခဲ့ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။
ရခိုင်ပြည်နယ်အတွင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတဦးပြသခံရမှုနဲ့ဆက်လင်းပြီးတော့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးဖော်ထုတ်ဖို့နဲ့ COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့ကာလမှာတနက်ကန်အဖွဲ့တွေအပြစ်ခံရဆဲပေးဖို့မြန်မာအရာဖက်ဖွဲ့စည်းပေါင်း298ဖွဲ့ကတောင်းဆိုတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်တွင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းဦးပြည့်စုံဝင်းမောင်ပြသခံရမှုမှာအမှုမှန်ပေါ်ပေါက်ရေးအတွက်လှုပ်လှပီးတရားမျှတတဲ့စုံစမ်းရေးဖွဲ့နဲ့အမှန်တရားမြန်ဆုံးဖော်ထုတ်ပေးဖို့အရဖက်ဖွဲ့စည်းတွေကတောင်းဆိုကြောင်းအဖွဲ့ရဲ့ကိုစားပြုပြောခွင့်ရပုဂ္ဂိုလ်သောမွန်ကြီးကျော်က VOA ကိုပြောပါရစေ။
ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှုမှန်ပေါ်ပေါက်ရေးအတွက်လှုပ်လှပီးတရားမျှတတဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဖို့ပေါ့နော်။အမြန်ဆုံးဖော်ထုတ်ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမှာတောင်းဆိုတာဖြစ်ပါတယ်။
COVID-19 ဆောင်ကြီးလူနာတွေရဲ့တက်ခွဲနမူနာတွေကိုတည်ဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကားကိုတနင်္လာနေ့ညနေပိုင်းကမင်းပြားမြို့နယ်တွင်တိုက်ခိုက်ခံခဲ့ရပြီး WHO ဖွဲ့ရဲ့ဒေသခံဝန်ထမ်းဦးပြည့်စုံဝင်းမောင်တည်ဆုံခဲ့တယ်လို့အစိုးရဝန်ထမ်းဦးအောင်မျိုးဦးကလည်းပြင်းပြင်းထန်ထန်တရားရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာအေးရခိုင်လက်နက်ကန်ဖွဲ့လက်ချက်လို့အစိုးရနဲ့တပ်မတော်ဘက်ကစွပ်စွဲထားတယ်လို့အေးဘက်ကတော့တာဝန်ညှင်းဆုပ်ထားပြီးတပ်မတော်ကနေပြစ်ခတ်တာလို့တမ်းပြန်စွပ်စွဲထားပါတယ်။အမေရိကန်ခြေဆိုင်လူခုရေးစောင့်ကြည့်ရေးဖွဲ့ HRW ကတော့ WHO ဝန်ထမ်းဒေသမှုဖြစ်ပွားခဲ့တဲ့မင်းပြားမြို့နယ်မှာကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကိုဝင်ရောက်ခွင့်ပြုပြီးလွတ်လပ်စွာစုံစမ်းစစ်ဆေးခွင့်ပေးဖို့မြန်မာဆိုရနဲ့တမတော်ကိုတောင်းဆိုထားပါတယ်။ဒီလိုတောင်းဆိုချက်နဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းသွန်းညီကတော့အခုလိုပြောပါတယ်။
ဒီဖြစ်စဉ်တွေကျွန်တော်တို့သတင်းထုတ်ပြန်ပေးထားပါတယ်။အစိုးရကလည်းထုတ်ပြန်ပေးထားတယ်။နိုင်ငံရေးဝန်ကြီးကဌာနကလည်းထုတ်ပြန်ထားတာဆိုတော့လေ။နားနဲ့ပတ်သက်ပြီးတော့မှဗာမားဝင်ပြီးဖြစ်စေးစရာလို့လို့လေ။ထင်ရှားနေတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့အင်းကနေပြီးတော့ဝင်စုံလန်းဖြစ်စေးဖို့ဆိုတဲ့ဟာလိုအပ်ဘူးလို့ထင်တာပဲ။ဘာလို့လဲကျွန်တော်တို့ဒီမှာအစိုးရကြည့်ပါတယ်နော်။
WHO ဝန်ထမ်းတည်ဆုံမှုဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့လွတ်လပ်စွာစုံစမ်းစစ်ဆေးပြီးရည်ယူပေးဖို့ကုလသမဂ္ဂသွေးရည်မှုချုပ်ကလည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့ကာလမှာလက်နက်ကင်ဖွဲ့တွေအနေနဲ့အပြစ်ခံရဆဲပေးဖို့ကိုလည်းတောင်းဆိုကြောင်းလူမှုဖွဲ့စည်းတွေရဲ့ကူစာတော်မွန်ကြီးကျော်ကလည်းဆက်ပြောပါရယ
် COVID ကလည်းပို့ပြီးတော့ဖြစ်နေလာတယ်ပို့ပြီးတော့တိုးလာတယ်ဘောနောဆိုဟာဖြစ်ပေါ်နေတာကမှာဟိုတိုက်ပွဲမျိုးချဆောင်ပို့ပြီးတော့တည်တဲ့ရောဂါရောဆင်းရလာတယ်ဒီဟာဒီလုံးဝမဖြစ်တင်ဘူးဘောနောလက်ရှိကာလမှာဒီလက်နက်ကင်ဖွဲ့တွေအပြစ်ခံရထားပြီးဖို့ဒီတက်မွန်နဲ့ဒီတိုင်းလက်နက်ကင်တွေအနေနဲ့ဟိုလိုက်လာဖို့လိုရတယ်ကျွန်တော်မြင်နေတော့
ကမ္ဘာကူးလတ်သမဂ္ဂသွေးမှုချုပ်ကလည်း COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့ကာလမှာစစ်ရေးပဋိပက္ခတွေကိုရပ်ဆိုင်ဖို့အတွက်တိုက်တွန်းထားပါတယ်။လက်ရှိမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးပြင်းထန်နေစေဖြစ်တယ်လို့စစ်ရေးဖြစ်စဉ်တွင်အရသားတွေထိခိုက်တည်ဆုံမှုကလည်းတစ်နေ့တစ်ခြားများလာနေပါတယ်။ကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
်ထိုင်းနိုင်ငံတွင်အရေးပေါ်ကာလအမိတ်ကက်သက်ချက်တွေကိုတိတိကျကျလိုက်နာဖို့ရွှေပြောင်းလုံသမားတွေကိုတိုက်တွန်းနေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမ VOA သတင်းတောက်အေးမှာပါထိုင်းနိုင်ငံတွင်ကညမထွက်ရအမိတ်နဲ့လူစုဝေးဓာတွေအပါအဝင်အစိုးရကထုတ်ပြန်ထားတဲ့အမိတ်နေဒေသနာအတွင်းကထုတ်ပြန်ထားတဲ့ကန့်သက်ချက်တွေကိုမြန်မာလူသမားတွေလိုက်နာဖို့အလို့ရှင်ပါဝင်ဒေသဆိုင်ရာအာဏာပိုင်တွေကရှင်းလင်းပြောကြားပေးဖို့ထိုင်းဘဟုအာဏာပိုင်တွေကတိုက်တွန်းနေပါတယ်။ဒါဟာရှေ့ပြောင်းလူသမားတွေကြားထိုင်းအစိုးရရဲ့အမိတ်နေထုတ်ပြန်ချက်တွေကိုချိုးဖောက်မှုတွေရှိနေတာကြောင့်ဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလို့သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကဆိုပါတယ်။
ကျွန်တော်တို့မြန်မာပြည်မှာဥမာအဲ့လိုမျိုးပေါ့များချင်းတော့ထွက်လို့ဖမ်းခံရတာတို့နောက်မှလည်းအုပ်စုဖွဲ့ပြီးထိုင်ပြီးလို့ဖမ်းခံရတာတို့အဲ့လိုမျိုးတွေရှိတယ်ဥမာမြန်မာပြည်ပေါ်မှာတက်လို့တော်လို့ဖမ်းခံဟိုဖမ်းခံရဆုံးနဲ့နေပြည်တော်မူတည်တော့တချို့ကလည်းဆန်ခိုင်းပြီးတော့မတန်ကြီးအင်းငယ်ရိုက်ပြီးတော့ပြန်ထွက်တာလည်းရှိပါတယ်လုံးလုံးကြီးဖမ်းတာတော့ဒီအခုချင်းတို့ကဒီလူစုလူဝေးကိုအဲ့လိုဖြစ်အောင်လုပ်တဲ့အားမျိုးတွေအဲ့ဒီငါမထွက်ရအမိတ်ကိုဆန့်ကျင်ပြီးတော့ထွက်တဲ့အားမျိုးတွေမှာအဲ့လိုမျိုးတွေတော့ဒါလည်းဆန်အမြန်တရားဆွဲပြန်ချအဲ့လိုမျိုးလုပ်တယ်ပြ
တ်ဆိုင်ရ
ထိုင်းဝန်ကြီးဌာနကနေတိုက်တွန်းတဲ့ကြေညာချက်ကိုဒီအပိုင်းအတွင်းမှာပဲထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်။ဟုတ်ဒီကနေ့ပတ်သက်ပြီးတော့ရှေ့ပြောင်းလို့သမားတွေအဲမှာသိအောင်လို့ကိုယ်ရှေ့ပြောင်းလို့သမားတွေကိုအလုပ်ရှင်တွေကဒီဝိုင်းလုပ်ငန်းရှင်တွေအနေနဲ့တာဝန်ယူပြီးတော့ပြောပြဖို့ဆိုပြီးပေါ့။ဒီဝိုင်းလုပ်ငန်းရှင်တွေကမဟုတ်ဘူးလေဒီနေ့ကတော့မှနေ့ကအနာပိ
ဖြစ်နေပြီးလူစုလူဝေးနဲ့နေထိုင်တာတွေညမထွက်ရအမိတ်တွေကိုချိုးပေါက်တာတွေကြောင့်ပြီးခဲ့တဲ့တစ်ပတ်ကျော်ကပဲလူ1000ကျော်ဖမ်းဆီးခံခဲ့ရပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ3000ဝန်းကျင်ရှိပြီးမြန်မာနိုင်ငံသား18ဦးလည်းကူးစက်ခံထားရပါတယ်။ထိုင်းနိုင်ငံအတွင်းကိုဗစ်ရောဂါနဲ့စုစုပေါင်းသေဆုံးသူ50ဝန်းကျင်ရှိပါပြီ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။ April 22ရက်နေ့ကတက်တော်94နှစ်ပြည့်သွားတဲ့ Britain ဘုရင်မကြီးဒုတိယမြောက် Elizabeth ဟာ Britain သမိုင်းမှာတော့နန်းသက်အရှိကြဆုံးတဲ့တတ်တော်အရှိဆုံးဘုရင်မကြီးပဲဖြစ်ပါတယ်။နိုင်ငံရေးမှာဗက်လိုက်မှုကင်းကင်းရက်တီတာတွေခင်းနဲ့အညီပြောင်းလဲတွေကိုလိုက်ပါလှုပ်ဆောင်နိုင်ပြီးဗြိတိန်အပါအဝင်တနတဟာရနိုင်ငံတွေကိုတစုတစီတဲ့ဥစားမှုပေးနိုင်တာတွေကြောင့်အများကအသိမှတ်ပြုချစ်ခင်လေးစားတာကိုခံရတဲ့ခေါင်းဆောင်တစ်ဦးပဲဖြစ်ပါတယ်။တတ်တော်90ကျော်လာတဲ့တိုင်အောင်နိုင်ငံအကြီးအကဲတယောက်အနေနဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်နေဆဲဖြစ်ပြီးပြည်သူတွေကိုစိတ်ခွန်အားပေးစွမ်းနိုင်တဲ့အမျိုးသမီးခေါင်းဆောင်တစ်ဦးမိခင်တစ်ဦးပွားတော်တူအဖြစ်နဲ့ရက်တည်နေတဲ့ဘုရင်မကြီးအဲလီဇာဘက်အကြောင်းကိုတော့ဒီသတင်းပတ်မျိုးသမီးကဏ္ဍမှာတင်ပြပေးပါမယ်။ဒီဘုရင်မကြီးအဲလီဇာဘက်လို့ပြောလိုက်ရင်တည်သူရှားမယ်မထင်ပါဘူး။ငငယ်ရွယ်ရွယ်နဲ့ထီးနဲ့အရရာကိုဆက်ခံခဲ့တဲ့သူဖြစ်ပြီးနန်းသက်ကာလတလျှောက်မှာလဲသူ့ရဲ့အလုတ်ကြိုးစားမှုစိတ်ထဲကြံခိုင်မှုအမြင့်ကျယ်မှုနဲ့တိတ်ခါကြီးမြတ်မှုတွေကြောင့်ဗြိတိန်နိုင်ငံမှာသာမကကမ္ဘာတစ်ဝန်းကလူတွေကပါလေးစားအသိမှတ်ပြုခံရတဲ့အမျိုးသမီးတဦးလည်းဖြစ်ပါတယ်။1926ခုနှစ်ဧပြီလ22ရက်နေ့မှာဆက်ထမမြောက်ဂျော့ချ်ဘုရင်ကြီးနဲ့ပထမမြောက်အဲလီဇာဘက်တို့ရဲ့အကြီးဆုံးသမီးတော်အဖြစ်မွေးဖွားလာခဲ့တဲ့အဲလီဇာဘက်ဟာအဖိုးဖြစ်သူပစ္စဘာမြောက်ဂျော့ချ်ဘုရင်ကြီး1936ခုနှစ်မှာနှစ်ရွာစံချိန်ကအသက်17နှစ်သာရှိပါသေးတယ်။ဦးကြီးတော်အက်ဒဝတ်နန်းတက်ခဲ့ပေမဲ့နန်းတက်တန်းတနစ်မပြည့်ခင်မှာပဲအိမ်နောက်ကွယ်အမေရိကန်အမျိုးသမီးတစ်ယောက်နဲ့လက်ထပ်ထိမ်းရဖို့ကြိုးစားခဲ့လို့အချိန်ကြိုကျွင်းမှာပဲနန်းစွန်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့အဲလီဇာဘက်ရဲ့ခမဲတော်ဆက်ထမမြောက်ဂျော့ချ်ကဘယင်ဖြစ်လာခဲ့ပြီး17နှစ်အရွယ်မင်းသမီးအဲလီဇာဘက်ကတော့ထီးနှက်အရရာကိုဆက်ခံရမယ့်အသူတွေထဲမှာထိတ်ဆုံးမှုရောက်လာခဲ့ပါတယ်။အဲလီဇာဘက်ဟာခမဲတော်ဘုရင်ကြီးနဲ့အတူနိုင်ငံအတော်ဝင်တွေကိုငယ်ရွယ်စဉ်ကတည်းကထမ်းရွက်ခဲ့တယ်လို့အသက်22နှစ်အရွယ်မင်းသမီးဘဝမှာကတည်းကသူ့ဘဝကိုတိုင်းပြည်အတွက်ပေးဆက်သွားမယ်လို့ကတိပြုခဲ့တဲ့သူပဲဖြစ်ပါတယ်။ I declare before you all that my whole life, whether it be long or short, shall be devoted to your service.
အလုံးကိုကျွန်မကတိပြုပါတယ်။ဘဝတက်တန်တိုးသည်ဖြစ်စေရှည်သည်ဖြစ်စေကျွန်မအသက်ရှင်နေသည်၍ကာလပတ်လုံးပြည်သူတွေအတွက်တော်ဝင်မိသားစုအတွက်အလုပ်အစွေးပြုသွားပါမယ
်1949ခုနှစ်နိုဝင်ဘာလ20ရက်နေ့မှာမင်းသားဖိလစ်နဲ့လက်ထပ်ထင်းရခဲ့ပြီးတော့တာသမီလေးယောက်ကျွန်းကားခဲ့ပါတယ်ဆက်ထမမြောက်ဂျော့ချ်ဘုရင်ကြီးနှစ်ရွာဆန်းခဲ့ပြီးတဲ့နောက်မှာတော့
1953ခုနှစ်ဇွန်လ2ရက်နေ့မှာဘယင်မအလီဇဘက်အဖြစ်နဲ့တရားဝင်နန်းတက်ခဲ့တာဟာအခုဆိုရင်တော့နန်းသက်68နှစ်ရှိသွားပြီဖြစ်ပြီးဗြိတိန်သမိုင်းမှာနန်းသက်အရှိကြဆုံးပဲဖြစ်ပါတယ်။စီမင်းကံဘယင်စနစ်အောက်မှာတိုင်းပြည်ကိုတိုက်ရိုက်အုပ်ချုပ်ခွင့်အာဏာမရှိပေမဲ့လို့ဘယင်မကြီးဟာ UK နိုင်ငံရဲ့အကြီးအကဲဖြစ်တဲ့အပြင် UK အပါအဝင်တနတဟာရ16နိုင်ငံရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဒါကဂုံထူးဆောင်ပြရုပ်သက်သက်လို့ဆိုနိုင်ပေမဲ့လေတစ်ဖက်မှာတိုင်းသူပြည်သားတွေရဲ့လေးစားချစ်ခင်အသိမဲ့ပြူတာကိုခံရသူမို့သူ့ရဲ့ဥဆောင်မှုအရှိန်အဝါကတော့ကြီးမားလာပါတယ်။ဘီမကြီးဟာသူ့ရဲ့နန်းသက်ကာလအတွင်းမှာခင်းနဲ့လျော်ညီမှုမရှိတဲ့တော်ဝင်အစဉ်အလာတချို့ကိုအမြင့်ကျယ်ကျယ်နဲ့ပြောင်းလဲနိုင်ခဲ့တာကြောင့်ဘယင်စနစ်ကိုမလိုလားကြတဲ့သူတွေတောင်မှဘီမကြီးကိုတော့လေးစားအသိမဲ့ပြူကြတယ်လို့လန်ဒန်မြို့မှာနေထိုင်တဲ့မော်ဝါဝါဆိုကပြောပါတယ်။
ဘယင်မကြီးကိုအပေါ့မအနေနဲ့ကတော့သူ့ကိုပေါ့နော်လေးစားဖို့ကောင်းပြီးတော့ဟိုတိတ်ခါသမားကြီးရှိတဲ့ဒီပြောက်အနေနဲ့ပေါ့နော်ဟိုအဖြစ်လို့လဲဆိုတော့သူကလောလောဆယ်ရှိတဲ့ဒီ tradition ပေါ့နော်ဒီသူတို့ရဲ့ဒီသုံးတန်းစင်တာတွေတဲ့ကိုသူကဒီ royal family ရဲ့ modernization ကိုလုပ်တယ်ပေါ့ဆိုတော့အရင်ကသူတို့ရှိနေဒီ royal family တွေကဒီညာဘက်ဖြစ်ဆိုရင်ဒီစိုးရွားကိုခွန်ဝေတွေပါသူပေးကြတယ်မလို့ဒါပေမဲ့သူကကြတော့ဒီ1992ခုလောက်မှာပေါ့သူကစပြီးတော့သူကဒီဆုံးချက်ကဲသူကဒီ Crown Property Estate ရှိတယ်လေအဲ့ရနေတော့ဝင်ဝင်မှမရဘူးဒီသာမန်တွေလိုပဲပေါ့အစိုးရကတော့ခုံပေးနေဆိုပြီးဆုံးချက်ပြောစပြီးတယ်ပေါ့နော်အဲ့ဒါမျိုးတွေတော့သူကဒီအဲ့ဒီနန်းစံတဲ့ကာလအတွင်းမှာဒီအခြားဥရောပမှာရှိတဲ့ဒီ Royal Family တွေကနေပြောဒီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူအခွင့်အရေးပေးလာတယ်လေအရင်တော့ဆိုလို့ရှိရင်ငွေထားတဲ့သားတွေကလည်းဒီရင်ချက်ခွင့်ရှိတယ်လို့ကတော့အဲ့ဒါမျိုးတွေတော်တော်များများဥရောပမှာရှိတဲ့ family တွေအုံလုံးကအဲ့ဒါမျိုးရှိတယ်လေဒါပေမဲ့ဒီဘီယင်မာကြီးကနေစပြီးတော့2013ခုနှစ်မှာပေါ့နော်အဲ့ဒီပထမဆုံးမွေးတဲ့ link ကလေးကဘီယင်မာလှုပ်ထွက်တိုင်းချင်းရှိတယ်ဆိုပြီးတော့ဒီရှေ့ပြင်လာကိုဖယ်ဖြတ်ပြီးတော့တတ်မှတ်ခဲ့တယ်ပေါ့ပို့ပြီးတော့ equality ဖြစ်အောင်သူလုပ်ပေးတယ်လို့မှချင်းတယ်လေအဲ့ဒီတော်တော်လေးစားပါလေ
ဘီယင်မာကြီးအလီဇဘက်ဟာဗြိတိန်နိုင်ငံရေးမှလည်းဗက်လိုက်မှုကင်းကင်းရပ်တူတူအဖြစ်ထင်ရှားပါတယ်သူရဲ့နန်းသက်ကာလအတွင်းဗြိတိန်မှာဝန်ကြီးချုပ်14ယောက်ပြောင်းခဲ့ပြီးဖြစ်တယ်လို့နိုင်ငံရေးအယူအဆအမျိုးမျိုးနဲ့ခေါင်းဆောင်အမျိုးမျိုးနဲ့တွေ့ကြုံရပေမဲ့လို့ဘယ်နိုင်ငံရေးပုတ်ကိုဘယ်နိုင်ငံရေးပါတီဘက်ကမှဗတ်လိုက်ပြောဆိုခဲ့တာမရှိပါဘူးဒီလိုရည်တည်ခဲ့တဲ့အတွက်ကြောင့်ပဲသူရဲ့ဩစာအချိန်ဝါကိုပိုးပြီးအားကောင်းစေခဲ့တယ်လို့မှတ်ချက်ပေးသူကတော့ဗြိတိန်ဝန်ကြီးချုပ်တွေရဲ့အကြောင်းတော်ဝင်မိသားစုတွေရဲ့အကြောင်းတွေကိုစာအုပ်အကျော်များများရေးသားခဲ့သူလည်းဖြစ်နိုင်ငံရေးသတင်းတောက်တဦးလည်းဖြစ်တဲ့အန်ဒရူးဂင်ဆန်ပ
ါ She is in a sense a commanding figure but the paradox is she's a commanding figure because she never tries the threat
of way you know သူကဩဇာအရှိန်အဝါကြီးတဲ့အရေးပါရာရောက်တဲ့သူတူပါဒါပေမဲ့လည်းသူရဲ့ဩဇာအရှိန်အဝါကိုအသုံးပြုဖို့ဘယ်တော့မှမကြိုးစားဘူးတာကြောင့်ဟိုပဲအဲ့ဒီလိုရေးပါသူအရှိန်အဝါကြီးသူတယောက်သူ့ကိုပိုဖြစ်စေတာပါပဲဘယ်လိုက်မှုဂင်းတဲ့ဗျမတပါပ
ါလူသားတယောက်အနေနဲ့နိုင်ငံအကြီးကြီးတယောက်အနေနဲ့ဝေဖန်တိုက်ခိုက်ခံရတာတွေနိုင်ငံမှာကြုံတွေ့ရတဲ့အချက်အခြေတွေကြည်ကွဲဝါနေစရာအဖြစ်ဆိုးတွေမိသားစုကြီးရာကိစ္စတွေကိုဘီယမကြီးအလီဇဘက်လည်းကြုံရပါတယ်။ဒါရောချားစ်မင်းသားနဲ့မင်းသမီးဒိုင်ယန်နာတို့အိမ်တော်ကြီးပြဿနာတွေဖြစ်ခဲ့ပြီးတော့နောက်ဆုံးဒိုင်ယန်နာမင်းသမီးကွယ်လွန်သွားတဲ့အချိန်တုန်းကလည်းဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ကြုံခဲ့ရတယ်လို့ဒီလိုသားတော်သမီးတော်တွေမျိုးတော်တွေနဲ့ပတ်သက်တဲ့မိသားစုရေးရာပြဿနာအတော်များများကိုလည်းဘီယမကြီးကတည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းခံတွယ်နိုင်ခဲ့ပါတယ်။
ဒီသားစုတိုင်းကတော့ပြဿနာရှိတာပဲလေဒီသားသမီးပြဿနာမျိုးပြဿနာအဲ့လိုမျိုးရှိတယ်။ဒါပေမဲ့အဲ့ဒီပြဿနာတွေကိုလည်းသူကစိတ်ထားသမားကြီးရှိရှိနဲ့ချိန်ချိန်နိုင်တယ်မိဘတို့ကောက်ပြီးမျိုးသမီးတယောက်အနေနဲ့စံပြေကိုအုံချုံနိုင်တယ်လို့စံပြေကိုပေါ့နော်ကာဝင်ရှိသွားနေပြီးဝိုင်းပြီးတော့သူ့ဆောက်ဖို့ဖြည့်ဆည်းပေးနိုင်တယ်လို့သူရဲ့မိသားစုကိုလည်းသူကချိန်ချုပ်ထားနိုင်တယ်ပေါ့နော်သူကသူရုံးခဲ့တဲ့အကြာချိန်တုန်းကဖြစ်ခဲ့တဲ့ပြဿနာဆိုရှင်သူကြီးကိုဒါဟယ်ရီနဲ့ဒီမက်ဂန်တို့ဖြစ်တဲ့ကိစ္စဆိုတော့သူကစံတွေ့တဲ့နေရာမှာသဘောကျတယ်ပေါ့နော်
ဗြိတိန်နိုင်ငံရဲ့အကြီးအကဲတရားအနေနဲ့နိုင်ငံပေါင်း100ကျော်ကိုတန်တမာချစ်ကြည်ရဲ့ခီးစဉ်တွေတွားရောက်ခဲ့တယ်လို့နိုင်ငံခေါင်းဆောင်တော်များများနဲ့တွေ့ဆုံခဲ့ပြီးဗြိတိန်နိုင်ငံကိုလာရောက်တဲ့အကြီးအကဲတွေကိုလည်းပြူမာစွာနဲ့ကြိုဆိုလက်ခံတွေ့ဆုံလို့ရှိတာမို့ကမ္ဘာခေါင်းဆောင်တွေကြားမှာလည်းလေးစားချစ်ခင်ခံရတဲ့သူဖြစ်ပါတယ်။ဗီမကြီးဟာတတ်တော်ကြီးရင်လာပေမဲ့လို့သူ့ရဲ့စွမ်းဆောင်ရည်အားကတော့ကျမသွားပါဘူးလို့ဗြိတိန်နိုင်ငံသူတူကလည်းအခုလိုပြောပါတယ
် I think she will continue to do a great job it's almost regardless of her age she just seems to
be strong တွေကိုလုံသွားနိုင်အောင်မင်းတို့ကျမတို့ထင်ပါတယ်အသက်ရွယ်နဲ့မဆိုင်ပါဘူးသူကအသက်ကြီးလေပို့ပြီးတော့ခွန်အားကြီးလာလေပါပဲ
ဒါပြလို့ဗြိတိန်အပါဝင်ကမ္ဘာနဲ့အဝါမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးဒဏ်ကိုအလူးလဲခံရတဲ့အချိန်မှာလေဘယင်မကြီးကပြည်သူတွေအတွက်စိတ်ခွန်အားဖြစ်စေမဲ့အားပေးစကားတွေပြောကြားခဲ့ပါတယ်
Together we are tackling this disease, and I want to reassure you
that if we remain united and resolute, then we will overcome it.
ဒီရောဟာကိုကျမတို့အတူတကွာတိုက်ဖြတ်နေကြပါတယ
်။
ကျမတို့အားလုံးညီညီညွတ်နဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြမယ်ဆိုရင်ဒီရောဂါစုကြီးကိုကျော်လွှားနိုင်မှာမဟုတ်ချပါဘူး။နောက်လာမယ့်နှစ်တွေကြာရင်ဒီအခက်အခဲစိန်ခေါ်မှုကြီးကိုဘလို့ကင်တွေဖြည့်ရှင်းနိုင်ရလဲဆိုတာကလူတိုင်းဂုဏ်ယူစရာဖြစ်လာပါလိမ့်မယ်။ဒီကနေ့ခေတ်ဗြိတိန်နိုင်ငံသားတွေဟာတကယ်ကိုကြံ့ခိုင်သူတွေဖြစ်ကြတယ်ဆိုတာကိုနောက်လာနောက်သားတွေလည်းပြောလာကြပါလိမ့်မယ်။
ဧပြီလ20ရက်နေ့ကတနင်္ဂနွေလုံးကိုတိုက်ရိုက်ချုပ်လွှင့်တဲ့ရုပ်သံမိကုံးမှာဘုရင်မကြီးအဲလီဇဘက်ကပြည်သူတွေကိုအခုလိုအားပေးစကားပြောခဲ့တယ်လို့ပဲကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့ကာကွယ်ကူတာရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းဂုဏ်ပြုစကားပြောကြားခဲ့ပါတယ
်ဒီလိုအချိန်ညုံးမှာပေါ့နော်သူကနေပြောဖို့ပေါ့မမမမရက်ကြည့်ပြီးတော့တိုင်းပြည်ကိုဒီလိုမျိုးမိခွန်းတွေပါပြီးပြီးတော့ပေါ့တိုင်းပြည်ကိုစီးစီးလုံးညှို့အောင်ပေါ့နော်နေဖို့အတွက်အဲ့လိုမျိုးကြီးတိုးစားလုပ်တယ်ဆိုတော့ဒါတော်လေးကိုပေါ့တိုင်းပြည်အတွက်အားရစရာပေါ့နော်အဲ့ဒါတာဝန်ကတော့တကယ်ကိုချီတဲ့ပြည်မကြီးပါသူကတိုင်းပြည်ကိုလည်းတကယ်လေးမျိုးချစ်စိတ်လည်းရှိတယ်သူရဲ့လှုပ်ဆောင်မှုတွေကပေါ့နော်အရန်ကိုပေါ်ချင်ပါတယ်ဒါကြောင့်မို့လို့လေတော်တန်တော်တော်များများပေါ့နော်ဒီနိုင်ငံမှာရှိတဲ့လူတွေက Royal Family ရဲ့ system ကိုပေါ့နော်မကြိုက်တဲ့လူတွေအများကြီးရှိတယ်အဲ့ဒီလူတွေကတော့ဒီပြည်မကြီးကိုတော့သူတို့ကြိုက်ကြတယ်ပြည်မကြီးကိုလေးစားတာတော့သူတို့တော်တော်လေးပေါ့နော်ပြတယ်ပေါ့
ခလေးလေးယောက်မိခင်မြေးရှိယောက်နဲ့မြစ်ရှိယောက်တို့ရဲ့အဘွားတော်ဖြစ်တဲ့ပြည်မကြီးအဲလီဇဘက်ဟာကျော်ဝင်မိသားစုတာဝန်တွေကိုမလိဟင်းအောင်ဆွမ်းဆောင်တဲ့တစ်ချိန်တည်းမှာနိုင်ငံကြီးကတရားအနေနဲ့ပြည်သူတွေကိုတစည်းတစ်လုံးနဲ့ဥစားမှုပေးနိုင်အောင်မစုံမနစ်ခွန်အားစိုက်ထုတ်ခဲ့သူဖြစ်တဲ့ဆိုတာကတော့သူ့ရဲ့ဆွမ်းဆောင်ချက်တွေပြည်သူတွေရဲ့အသိမဲ့ပြမှုတွေကတက်သေးခံနေပါဗျ။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရပ်တည်တယ်လို့မိသားစုရေးရာတွေမှာလည်းဂုဏ်သိက္ခာရှိရှိနဲ့တည်တည်ငြိမ်ငြိမ်ဖြည့်ရှင်နိုင်သူပြည်သူပြည်သားတွေအတွက်စိတ်ခွန်အားပေးစွမ်းနိုင်သူအလင်းမြန်ပြောင်းလဲလာနေတဲ့ခေတ်ကြီးမှာခင်နဲ့လိုက်ရညီထွေရဲ့အပြောင်းလဲတွေကိုအမြင်ကျကျနဲ့စွမ်းဆောင်နိုင်သူအဖြစ်အသိမဲ့ပြုခံရတဲ့ဗြိတိန်ဘုရင်မကြီးအဲလီဇဘက်ဟာလေးစားအတူယူစရာအမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဆူရာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်စမဒီထူပါရှင
ဒီတော့တူတာဆုံးတဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပြရမယ်။$300,000အောင်စုပ်ပြဲနေတဲ့ဒေါ်လာငွေတွေကိုအမေရိကန်အစိုးရကဘလို့ပြန်လဲလှယ်ပေးပါလဲ။နွေရာသီမှာကျင်းပလေရှိတဲ့ပွဲတော်တစ်ခုမှာဘလို့တိရိစ္ဆာန်မျိုးတွေကိုချက်ပြုတ်စားကြတာပါလဲ။နောက်ဒီဝါရှင်တန်ဒီစီကရေစစ်ကံမှာရေတွေကိုဘယ်အဆင့်ထိရောက်အောင်ပြန်ပြီးတော့တန်ဆင်ပါလဲ။ဆိုရာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါရစေ။$300,000ဆုပ်ပြဲနေတာဒါမှမဟုတ်တစားစီဖြစ်နေတဲ့ငွေဆက်ကူတွေကိုအမေရိကန်ဒေါ်လာငွေကြေးရိုက်နှိပ်တဲ့ဌာနမှာတရားဝင်ပြန်လဲလှယ်လို့ရပါတယ်။အဲဒီငွေဆက်ကူတရွက်ရဲ့50ရာခိုင်နှုန်းလောက်ကိုစီးစစ်နိုင်နေဆိုရင်တော့ပြန်လဲပေးတာပါ။တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ထုတ်ဝေထားတဲ့ငွေကြေးကိုဘယ်အချိန်နည်းပဲရောက်နေပါစေအမေရိကန်အစိုးရကပြန်လဲပေးပါတယ်။ငွေကြေးရိုက်နှိပ်ထုတ်ဝေဘီရိုပြောခွင့်ရ Eric Walsh က
Any money that's been somehow damaged to the
extent of the ngwe sekku myo le so ra ma ti ya de che ni yauk ni ba si di niya ma ro american pasan so yin pyan le pe ba de
da za si souk pyan ni de pasan ni ko po man tai phyan aw pyan set yu de lo da bai da za mi lawn tha da ye so souk pyan ni da ko le asa tho le le pe ba de american si ba yi a chi che cha sin ne a chein nong ga so yin lu ti yauk ha ban ma tha de tu ye ngwe de ga dollar 2 tan ko thauk pi lo aim ma taim ma de aim naw kan ma kaung soa ye so souk pyet twa bi min le ပြန်လဲပေးခဲ့ရပါတယ်ဝေါ့ရှ်က
The money stored in a bag but water
အဲ့လူကပတ်စံကိုအိတ်ထဲမှာထည့်သိမ်းထားပြီးဂိုဒေါင်ထဲမှာထားထားပါတယ်နောက်ပြန်ကြည့်တဲ့အခါကျအိတ်ထဲရေဝင်ပြီးပတ်စံတွေကတ်ကုန်ပါတယ
်တခါတလေမှလည်းတလိမ့်ဆန်နေကြောင်းပျက်စီးကုန်ပါတယ
် Sometimes it's just if you leave $20 on the
တခါဆိုရင်စပွဲဝတ်တင်ထားတဲ့ဒေါ်လာ2000ကိုခွေးကကိုက်ဖြဲလိုက်ပါတယ်စားလိုက်တဲ့အခါမျိုးလည်းရှိပါတယ်အဲ့လိုဆိုရင်တော့ပိုင်ရှင်ကိုရနေနေဆောင်ခိုင်းပြီးခွေးဝမ်းသွားတဲ့အခါမှာပါလာတဲ့ပတ်စံတွေကိုရေးဆေးပြီးလာလဲပါလို့ပြောလိုက်ပါတယ
်။ 9/11 တိုက်ခိုက်မှု Katrina Hurricane မုန်တိုင်း California တောမီကြောင့်ပျက်စီးခဲ့တဲ့ပတ်စံတွေကိုလည်းပြန်လဲပေးခဲ့ရပူပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တုန်းကတော့ထူးထူးဆန်းဆန်းအဖြစ်အပျက်တစ်ခုရှိခဲ့တယ်လို့ဆိုရတယ်
။ Back in the early 80s there was a a farmer that
တန်ကို 80 ခုနဲ့စောပိုင်းတော့ကလဲသမားတယောက်ဟာသူ့လဲထဲမှာပတ်စံအိတ်ပျောက်သွားပါတယ်အဲ့နောက်သူ့နွားကအဲ့ဒီပတ်စံအိတ်ကိုစားလိုက်တာလို့သူသိသွားပါတယ်အဲ့ဒီအချိန်မျိုးဆိုရင်တော့ပိုပြီးဆုတ်ပြဲမသွားအောင်ပတ်စံအိတ်လိုက်လှမ်းပို့ပါလို့ကျွန်တော်တို့ကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီလဲသမားကနွားအစာအိတ်လိုက်ကိုပို့လိုက်တော့ဒီရောက်ဝင်တန်းတွေလည်းပိုအလုပ်တွေရှုပ်ကုန်တာပေါ့လေ
တနည်းကိုအချိန်2000လေးတောင်လောက်ပတ်စံလေးပြပူရှောက်ထားမှုတွေရှိခဲ့ပြီးငွေပမာဏအားဖြင့်ဒေါ်လာ30,000လောက်ရှိရလို့လဲဆိုပါတယ်ဒါလို့သုံးမရတော့တဲ့ပတ်စံတွေကိုစားရိုက်ကနေပေးပို့နိုင်တယ်လို့လူကိုယ်တိုင်လဲလာရောက်လဲလှယ်လို့ရပါတယ်ဒါပေမဲ့လဲလာရောက်လဲလှယ်တဲ့အခါမှာအဲ့ဒီငွေဆက်ကူရဲ့50%ရာခိုင်နှုန်းကိုအတည်ပြုစစ်ဆေးနိုင်မှသာအသက်ပြန်ပေးတာပါဒါပြင်အသုံးပြုလို့မကောင်းတော့တ
စုမှာကုလသရာတဲ့နွေရာသီကာလကိုရောက်ပြီဆိုရင်ပဲပွဲတော်တွေဂီတာပွဲတွေပြိုင်ပွဲတွေကျင်းပကြပါတယ်ဝက်စ်ဗာဂျီးနီးယားပြည်နယ်ကမြို့လေးတစ်မြို့မှာတော့ထူးထူးဆန်းဆန်းအစားအစာချစ်ပြုတ်ကျွေးမွေးတဲ့ပွဲတော်ကျင်းပလေးရှိပါတယ်ဝက်ဝွန်တမင်လိတ်မိချောင်းနဲ့တချို့အကောင်ငယ်လေးတွေကိုချက်ပြုတ်ကျွေးမွေးတာပါအထူးသဖြင့်တော့အဝေးပြေးကားလမ်းတွေပေါ်မှာဖျက်ပြင်းရင်ကားနှင်းခံရလို့တည်သွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချက်ပြုတ်ကြတာပါဒူးလေးထောင်လောက်သာနေထိုင်တဲ့ West Virginia ပြည်နယ်က Marlindale မြို့ကလေးမှာအဝေးပြေးလက်မတွေပေါ်ရင်တိုက်ခံပြီးတော့တည်ဆုံသွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချက်ပြုတ်တဲ့ပွဲကျင်းပလာတာအနှစ်အစိတ်ကျော်ပါပြီအချက်ပြုတ်ဝါသနာပါသူတွေအသားစားရာကိုကြိုက်တဲ့သူတွေအတွက်တော့အခုလိုအလွယ်တကူဝယ်မရနိုင်တဲ့တောကောင်မျိုးစုံကိုချက်ပြုတ်စားတော့ဖို့ဒီမျိုးလေးမှလာစုကြပါတယ်စဖို့မူချာမဂတ်စကိုက
The name of our team is you hit them we spit them
ကျမတို့အဖွဲ့နာမည်က you hit them we split them ပါကင်ဘို့တစို့ထိုးတာဗောလေယာသမားတွေရဲ့မိချောင်းဟင်းလက်ဟင်းကျိုးစုပြုတ်အဆုံးပါပဲ
ဘွဲတော်ကိုလာရောက်လက်ပတ်တဲ့ Sandy Walker က
We come every year it's just a
ဒီပွဲကိုနှစ်တိုင်းလာပါတယ်ကိုမစားဘူးတာတွေကိုစားလို့ရနိုင်နေနေပါမိချောင်းတို့ဘုံဝင်သားတို့ဆိုတာအမြင်မစားရဘူးလေ
အခုလိုတည်ဆုံတဲ့တိရစ္ဆာန်တွေကိုချက်ပြုတ်ရမှာလူကိုဘေးအန္တရာယ်မဖြစ်အောင်တတိထားချက်ပြုတ်ဖို့လဲတာဝန်ရှိသူတွေကစော်ဩထားပါတယ်ခရိုင်အကြီးအကဲဘေးလ်ဂျော်ဒန်က
unless it's taken away like immediately with
it ဒီလိစံတွေကတည်ဆုံးပြီးမိနစ်ပိုင်းတွင်းမှာပဲအစိမ့်တင်နိုင်ပါတယ်။ဒါကြောင့်တမင်ကိုမိတဲ့အခါမှာချက်ချင်းခုတ်ထစ်ပြီးတက်တက်ရှင်းရှင်းထားပါရတယ်။အဲ့လိုပါပဲလမ်းပေါ်မှာရင်တိုက်လို့တည်ပြီး5မိနစ်ကြာရင်အဲ့ဒါတွေကစားလို့ရကြမှာရတော့မှာပါ
။ဒါ ਈ မဲလေတချို့ကတော့အခုလိုတည်ဆုံးတဲ့တိရစ္ဆာန်တွေကိုစားရင်ဘာအန္တရာယ်မှမရှိကြဘူးလို့ဆိုကြပါရတယ်။လမ်းပေါ်မှာတည်နေပြီးတော့မစားရင်ဒါဟာဖြုန်းတီးရာရောက်တယ်ဆိုပြီးတော့ထောက်ပြကြတာပါ။လမ်းပေါ်မှာရင်တိုက်ခံပြီးတော့တင်းနေတဲ့တိရစ္ဆာန်တွေကိုကောက်ယူပြီးစားသုံးခွင့်အမေရိကန်ပြည်အောင်စုတွေကပြင်ထွက်လောက်မှာခွင့်ပြုထားတာပါအစားအသောက်ချက်ပြုတ်သူတူဖြစ်တဲ့အန်ဂျလာလက်စတာက
We're in West Virginia. Unfortunately, we can't control the
West Virginia ကတောတောင်ထူထပ်တော့လမ်းပေါ်ဖြစ်သွားတဲ့တိရစ္ဆာန်တွေကိုမတိုက်မိအောင်ရှောင်ဖို့ဆိုတာအမြဲမလွယ်ပါဘူးဒါကြောင့်သေးတဲ့အတူတူတော့အလဟသမဖြစ်အောင်ချက်စားလိုက်တာပါ
မြို့နယ်လမ်းမကြီးကိုပိတ်ပြီးတော့အခုလိုပွဲကျင်းပတာပါလာလေတဲ့ဧည့်သည်ရာအစားအသောက်မြည်းစမ်းကြည့်အောင်တာမကဒေတာကန်တွေရဲ့လက်မှုပစ္စည်းတွေလည်းဝယ်ယူနိုင်ပါတယ်ဒီပွဲကိုလာရောက်သူမာလင်တန်မြို့ကန်တဦးဖြစ်သူက
is one of those
ဆောင်းရည်ဒီမလေးလက်မှုပစ္စည်းတွေလူပညာပစ္စည်းတွေစုပေါင်းရောင်းချတဲ့ပွဲကျင်းပပါတယ်ချင်းကာလိုက်ကျင်းပတဲ့ပွဲတွေအတွက်ရန်ပုံငွေရအောင်လို့ပါ
လူသူရောက်ပေါက်နေလာတဲ့ဒီဒေသတွေမှာအခုလိုရင်ကျေးမှုအစဉ်လာကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့လဲသူတို့ကဆန္ဒပြင်ပြနေကြပါတယ်ခင်ဗျာ။ရေးအင်းမြစ်သဘာဝတည်ရန်ဇာတာတွေကိုမဆုံးရှုံးရစေဖို့လုပ်ငန်းခွင်ဒါမှမဟုတ်နေအိမ်တွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံးပြီးဆောင်ရွက်လာကြပါတယ်။အသုံးပြုပြီးသားရေတွေကိုအညစ်အကြေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးယူတာမကပဲမမြင်ရတဲ့အညစ်အကြေးတက်တွေကနေအနီးဝန်းကျင်ကသဘာဝရေတွေကိုလည်းအစိမ့်မဖြစ်ရလေအောင်ဝါရှင်တန်ဒီစီကရေစိုးရေညစ်ပြန်လည်တန့်စင်ရေးဆက်ယုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဝါရှင်တန်ဒီစီကရေပြန်လည်တန့်စင်တဲ့ဆက်ယုံဟာအစိမ့်မြင့်နည်းပညာသုံးဆက်ယုံကြီးတည်ယုံဖြစ်ပါတယ်ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါတယ်
We treat flow that comes in from
လူပေါင်းနှစ်တန်းလောက်သုံးဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ
်။မြေက150ပေါ်မှာတိဆောက်ထားတဲ့ Washington DC အနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ရုံမှာရေစိုးရင်ညစ်တွေကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေသုံးပြီးတော့ဖယ်ရှားပါတယ်။
ပထမဦးဆုံးအဆင့်မှာတော့ရေထဲကအမိုက်ထရိုက်တွေကိုဖယ်ရှားပါတယ်လို့ပီယော့ကပြောပါတယ
် And it's really trash it's the one thing at the plant
ဒီကအမိုက်တွေပါပဲဒီကဘာမြေမှာဓာတ်တွေကိုဘလို့မှအသုံးချလို့မရတော့ပါဘူ
း Washington DC ကဒီရေပြန်လည်တန့်စင်တဲ့စက်ရုံအတွက်လိုအပ်တဲ့ဓာတ်အားပမာဏ25မီဂါဝက်ရဲ့သုံးပုံတစ်ပုံကိုအဲ့ဒီတန်ငွေရီနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်။ဒါအပြင်ရေတန့်စင်ဆက်ယုံကနေစစ်ယူရရှိတဲ့အနေနဲ့တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြောကဆိုရတယ
်။ What once was a waste product is now a valuable resource.
မတ်တီးရဖြစ်ခဲ့တာတွေဟာအခုတော့တန်မှုရှိနေပါပြီ။ဒါတွေကိုအိမ်မှာရှိတဲ့ဥယျာဉ်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါလေ။ခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်။မိသားစုကိုလည်းကျွေးပါတယ်။ဘာမှအန္တရာယ်မရှိပါဘူး။
အမေရိကန်ပြည်ထောင်စုမှာမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေတာရင်းကဂေဟာစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့ဆွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီဒီတစ်ပတ်တော့ COVID-19 ရောဂါပိုးအခုဆက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုတွေဘယ်လိုလုပ်ရလဲဆိုတာကိုအမေရိကန်နိုင်ငံ UTMB Texas ဆေးတက္ကသိုလ် Galveston မှာရှိတဲ့အနုစီဝဗေဒဓာတ်ခွဲခန်းကဒေါက်တာချူမြတ်သွေးကိုနေနဲ့ဗန်းရက်ယောဂအတွက်အရေးပေါ်အခြေအနေဖြင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2020 January 30မှာသတ်မှတ်လိုက်ပြီး March 17ရက်နေ့မှာတော့ကမ္ဘာ့ကယောဂဖြစ်နေကြေညာလိုက်တာပါ April 23ရက်နေ့မှာတော့ကမ္ဘာတလွှားနိုင်ငံပေါင်း185နိုင်ငံမှာယောဂအကူးဆက်ခံရသူက2,639,000ကျော်နဲ့သေဆုံးရသူက138,000ကျော်ရှိနေပါပြီဒါပေမဲ့ပြန်ပြီးတက်တာလာသူကလည်း9,400နေပါရှိနေပါတယ်။ဒီကယောဂါတန်းကိုအဆိုးအဝါဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့နှစ်ဆန်ဓာတ်ခွဲခန်းပညာရှင်တွေရဲ့ကျေးဇူးကိုဂုဏ်ပြုတဲ့သတင်းပတ်ဖြစ်နေသတ်မှတ်ထားပြီးဒီနှစ် 2020 အတွက်တော့ April 19ရက်ကနေ25ရက်နေ့ထိဖြစ်ပါတယ်။ဒီနှစ်ဆန်းကစပြီး COVID-19 ကယောဂါဆိုကြောင့်ဝေဒနာရှင်တွေနဲ့အတူစိတ်မောလူမောဖြစ်ကြရတဲ့ဆေးဝန်တန်းတွေထဲမှာဓာတ်ခွဲခန်းပညာရှင်တွေလည်းပါပါတယ်။ဒီဓာတ်ခွဲခန်းပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ယောဂါရှင်တွေနဲ့ဓာတ်ရိုက်မထိတွေ့ရပေမဲ့ယောဂါပိုးရှိမရှိစမ်းသပ်ဖို့ယူထားတဲ့ဇီဝနမူနာတွေနဲ့ထိတွေ့ဆက်ဆံရတာကြောင့်အန္တရာယ်ကြီးပါတယ်။ဒါပေမဲ့ဓာတ်ခွဲခန်းတွေမှာလိုက်နာရမယ့်စီးမြင့်တွေကိုလိုက်နာပြီးစစ်ဆေးပေးနေတယ်လို့ဒေါက်တာဖြူမြတ်သွေးကပြောပါတယ်။
ပြောရမယ်ဆိုရင်တော့ front line မှာ specimen နဲ့တွေ့တယ် covid 19 virus par 9 နဲ့ specimen တွေအကုန်လုံးနဲ့တွေ့တာပေါ့နော်ဒီ laboratory guideline အတိုင်းသွားတယ် lab မှာ standard precaution ကကြတော့အိမ်ဝတ်တယ်ဒါက standard precaution now BSL 2 level ရှိတဲ့ biosafety cabinet ထဲမှာဒီ sample တွေကိုဆက်သက်ရတယ်တိုင်ရတယ်အဲ့လိုမျိုးလုပ်ရတယ်ပေါ့
အခုလိုစစ်ဆေးဆန့်သက်မှုလုပ်ဖို့အတွက်ယောဂလက္ခဏာပြနေတယ် lunar ရှိကဖြစ်စေဘာယောဂါလက္ခဏာမှာမပြတဲ့လူရစီကဖြစ်စေဇီဝနမူနာကိုယူတဲ့အခါဘယ်နေရာကနေယူရတာပါလဲ
နေဆို frangia လို့ခေါ်တာပေါ့နော်နှာခေါင်းကနေပြီးဒီလုံးဝအတွင်းပိုင်းထိပေါ့နော်ဝါခွန်းတန်နဲ့အဆုံးထိထိုးရတယ်အဲ့ဟာကအဓိကယူရတယ် FDA ကနေပြီးတော့ဖွင့်ပြထားတဲ့နမူနာပေါ့ဒါပေမဲ့တချို့ကကြတော့ဒီအကောင်ကနေပြီးတော့လဲယူကြတယ်ဒါလဲ FDA ကနေပြီးတော့ထွင်းချက်နည်းနည်းပေးတာအဲ့နှစ်ခုပဲအဓိကအဆုတ်လမ်းကြောင်းရဲ့အပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့ FDA ရောက CDC ရောဖွင့်မပြုတာသေးဘူးဒီ lab တွေမှာဥပဒေနဲ့မညီဖို့အတွက်ကိုအသက်ရှူအဲ့လမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲဒီယူကြပေါ့နော်နှာခေါင်းရဲ့ကစက်ဆိုရင်ဟိုးအတွင်းဆုံးအာခေါင်းအတွင်းဆုံးရဲ့ညာတော့အဖြစ်ကနှာခေါင်းပဲယူကြရပါတော့
။ COVID-19 ယောဂအတွက်ဇီဝနမူနာယူပြီးစမ်းသပ်စစ်ဆေးမှုတွေလုပ်တဲ့အခါဒီယောဂအတွက်ပိုးရှိမရှိဓာတ်ရဲ့စစ်ဆေးတာကအဓိကအားဖြင့်တနည်းပဲရှိတယ်လို့ပြောပါတယ်
။ main နည်းလမ်းကကြတော့တစ်ခုပဲရှိတာပေါ့နော်။ virus ရဲ့ nucleic acid ကို genetic material ပေါ့နော်။အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းသပ်ရတဲ့နည်းဒီတနည်းပဲရှိရဲ့။နည်းကတနည်းတည်းပဲဒါပေမဲ့ form ကအမျိုးမျိုးပေါ့နော်။
COVID-19 ယောဂအတွက် WHO ကချထားပေးတဲ့စမ်းသပ်စစ်ဆေးမှုက RT-PCR နည်းပဲဖြစ်ပါတယ်။ဒီလိုယောဂပိုးရှိမရှိဓာတ်ရိုက်စမ်းသပ်နိုင်တယ်လို့အခုခါမှာယောဂပိုးကိုခုခံကာဝယ်ဖို့က ကိုယ်ရဲကကိုခံအားထုတ်ပေးမှုရှိမရှိကိုပါစမ်းသပ်ပြီးဒီယောဂါပုဂ္ဂိုလ်ခြေရာကောက်နိုင်တယ်လို့လည်းပြောပါတယ်
ဒီယောဂါရှိမရှိကိုတိအကျစမ်းသပ်တာအခုပြောတဲ့ RT-PCR နည်းကတော့ရှိလားမရှိလား definite ပေါ့နော်စမ်းသပ်တာနောက်တစ်ခုကကြတော့ဒီယောဂါရလို့ကိုခံအားထွက်လာတဲ့ antibody စမ်းတာ serology test လို့ခေါ်တာပေါ့နော် serology test ဆိုတာက covid ရှိမရှိကိုမပြောနိုင်ဘူးကြည့်ရေး antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်အာလက်ရှိမှာ covid ရှိနေတာလည်းဖြစ်နိုင်တယ်ပေါ့နော်
ဒီလိုဆက်စေးတာဟာ COVID-19 ရောဂါလက္ခဏာမပြတဲ့သူတွေကိုစမ်းသပ်ရမှာတိတ်ကိုအသုံးဝင်တယ်လို့အဖြစ်ထုတ်ဖို့မြန်လဲမြန်ပြီးလွယ်လဲလွယ်ကူတယ်လို့ပြောပါတယ်
။အများသောအဖြစ်ရောဂါလက္ခဏာမရှိတဲ့လူတွေအတွက်ကိုတော့အသုံးအယံဝင်တာပေါ့။ဘာလို့လဲဆိုရောဂါလက္ခဏာမရှိတဲ့လူတွေကိုရောဂါပိုရှိလားဟေးဆိုပြီးတော့လုံးဝ reagent တွေလိုမျိုးဟိုမှာနော် test လုပ်တဲ့ kit တွေအဲ့လိုမျိုးအယံကိုရှားပါနေတဲ့အချိန်မှာ antibody ကိုမြန်မြန်လေးစစ်လိုက်တဲ့အချိန်မှာ hey antibody ထွက်လာပြီ hey ဆိုရင်ယောဂပိုးရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ်လွယ်လဲလွယ်တယ်ပေါ့နော် antibody ကဒီတွေးထဲမှာပဲလှည့်နေတာဆိုတော့ဒီတွေးဖောက်ပြီးတော့စစ်တာပေါ့နော်ဆိုရင်ဒီ lab ကြည့်ရင်ကြည့်သလိုတို့တွေမှာချက်ချင်းပဲအပြေးထွက်လာရင်မြန်တယ် nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့နည်းထက်ဆောက်လို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ
်နောက်တနည်းကတော့ CAT scan လို့ခေါ်တဲ့ဓာတ်မှန်ရိုက်တဲ့နည်းဖြစ်ပါတယ်
ဒါမှန်ရိုက်တဲ့အပိုင်းကြတော့ clinical imaging အဲ့လိုမျိုးအပိုင်းဖြစ်သွားတယ်ပေါ့နော်ဒါ clinician တွေကနေပုတ်ပေါ့နော် technologist တို့ x-ray technologist တို့သူတို့တွေကနေပြီးတော့ရိုက်ကြတယ်ဆိုတော့ viral pneumonia ပေါ့နော်ဒီ covid ကြောင့်မလို့ဖြစ်ရဲဆိုရှင်ဒီ chest x-ray မှာလဲ ct မှာလဲသူတို့အဲလုံးဝတိတိတတ်တာပေါ့နော်လက္ခဏာကိုသူတို့ကြည့်ကြတာပေါ့နော်အဲ့မဲ့တခုရှိတာကြတော့လဲ corona virus ကလဲပေါ့နော် corona virus ရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့တချို့ကြတော့လက္ခဏာတွေကတူနေမယ်ပေါ့နော် X-ray ပုံမှာဒါဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေတော့အတိအကျကြီးလုံးဝပြောလို့မရဘူးဒါပေမဲ့ဒီ X-ray ပုံကိုကြည့်ပြီးတော့ hey ဒီဟာက viral pneumonia ဖြစ်နေပုံရတယ်ပို့ပြီးတိကျရအောင် microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့ဒီ RT-PCR နည်းကိုပဲသုံးပြီးတော့ပဲဖြစ်ဖြစ်များသောအားဖြင့်အဲ့လိုမျိုးလူနာတွေကို X-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များသောအားဖြင့် RT-PCR virus ကို nucleic acid ကိုရှာတဲ့နည်းပို့ကြတာများတယ်ပေါ့ဒါကသူက confirmation လို့ခေါ်တာပေါ့နော်နားဆေးရုံလာမယ်ချောင်းဆိုးတဲ့ဘာညာ X-ray ရိုက်မယ်ပေါ်လာတဲ့ဒါဆိုလို့ရှိရင်ဒီချောင်းလို့ RT-PCR နည်းကိုသုံးမယ်ဆိုတော့တဆင့်ပြီးတဆင့်ပေါ့နော်တစ်လွှာပြီးတစ်လွှာဟိုအဖြေထုတ်တာပေါ့နော်
ကျောင်းသားချင်းများတို့ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်တွက်သိကြတယ်ဆိုတာကဒီမှာလည်းနားလည်ပါမယ်။နောက်တစ်ခါ
April 24ရက်တောက်စာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မောင်ကတလက်ပြောပါဦးမယ်ရှင်။ COVID-19 ရောဂါတိုက်ဖျက်ရေးရန်ပုံငွေဒေါ်လာ10ဘီလီယံရအောင်အလုပ်ထည့်ဝင်ကြဖို့အတွက်G20 နိုင်ငံအဖွဲ့ကတောင်းဆိုလိုက်ပါတယ်နိုင်ငံပေါင်း19နိုင်ငံနဲ့ဥရောပသမဂ္ဂတို့ကအစိုးရတွေပဟိုပန်အုပ်ချုပ်ရေးမှုတွေနဲ့ဖွဲ့ထားတဲ့ G20 အဖွဲ့ကြီးကဒေါ်လာ 1.9 ဘီလီယံမတ်တီထားပြီလို့ဒီကနေ့ပြောကြားပါတယ်တစ်ချိန်တည်းမှာပဲဒီ COVID-19 ကြောင့်ထိခိုက်နေတဲ့ American စီးပွားရေးကိုကြားခံပေးဖို့အရေးပေါ်ထောက်ပံ့ချေဒေါ်လာ484ဘီလီယံထပ်မံသုံးစွဲမဲ့အစီအစဉ်ကိုဒီကနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ထိုးဖို့စီစဉ်ထားပါတယ်ဥရောပနိုင်ငံတချို့မှာတော့ယောဂါပိုးနောက်ထပ်ကူးသူနှဲလာနေတာနဲ့အတူကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းချင်းပြန်ဆဖို့စီစဉ်နေပါတယ်။ COVID-19 ကယောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွက်ဒေါ်လာဘီလီယံ580သုံးဆွဲထောက်ပံ့မဲ့အစီအစဉ်ကို EU ကကြာသပတေးနေ့ကအတည်ပြုလိုက်ပါတယ်။EU ပြည်သူတွေရဲ့ကျန်းမာရေးဘေးကင်းလုံခြုံရေးကိုဦးစားပေးရမယ်ဆိုတာအလုံးသဘောတူခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌကပြောကြားပါတယ်။COVID ကယောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ EU 28နိုင်ငံပြန်လည်နလန်ထူလာရေးအတွက်သုံးဆွဲဖို့ရန်ပုံငွေကိုလည်းဂျာတာရီနေတော်ကအွန်လိုင်းပေါ်ကနေလုတ်ခဲ့တဲ့ညီလာခံမှာကောင်းဆောင်တွေသဘောတူခဲ့ကြပါတယ်။ COVID-19 ရောဂါကာကွယ်ဆေးပေါ်ထုတ်နိုင်ဖို့ကြိုးစားနေကြတဲ့ Britain နိုင်ငံ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေကလူတွေမှာပထမဆုံးဆေးထိုးစမ်းသပ်ခဲ့ကြပါတယ်။ဆေးသစ်စမ်းသပ်မှုမှာပါဝင်ဖို့ဆန္ဒရှိတဲ့သူ2ယောက်ကိုဂျာတာရီနေတော်က COVID-19 ဆေးထိုးပြီးစမ်းသပ်ခဲ့တာပါ။အီတလီ၊ဂျာမနီနဲ့ဘယ်လ်ဂျီယံနိုင်ငံတွေကသုတေသီတွေကလည်းကာကွယ်ဆေးသစ်ပေါ်ထုတ်နိုင်ဖို့စမ်းသပ်မှုတွေကိုပူးပေါင်းလုပ်နေကြပြီးလာမယ့်လပိုင်းတွေအတွင်းမှာလူတွေနဲ့စတင်စမ်းသပ်နိုင်ဖို့ရည်ရွယ်ထားပါတယ်။တစ်ချိန်တည်းမှာပဲအပူနေအောင်နဲ့ဆိုထိုင်းမှုတွေကကိုရိုနာဗိုင်းရပ်စ်ပိုးမြန်မြန်သိအောင်လှုပ်ကောင်းလုပ်နိုင်ပုံရတယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးဌာနလက်အောက်က သိပ္ပံနဲ့ဤပညာဌာနအမြင့်တဲ့အတွင်းဝင်ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာကြာတာပြီးနေတော့ကပြောကြားသွားပါတယ်။ယောဂဘိုးဟာပြင်ပထက်အမိုးအောက်ခြောက်တွေးတဲ့နေရာတွေမှာပို့ပြီးတော့အသက်ရှင်ပုံရတယ်လို့ပြောပါတယ်။ဒါပေမဲ့ပူပြင်းခြောက်တွေးတဲ့နေရာဒီလာတွေမှာယောဂဘိုးပျောက်ကင်းသွားမယ်လို့ပြောရင်တော့တာဝန်မဲ့ရကြလွန်းတယ်လို့လည်းသူကပြောပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအတန်းမြင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါမှာ။
This program has come to you from the Voice of America, Washington.